Welcome to the Voice of America in Burmese.
ပြန်အောင်ကင်ဝရညညဖြစ်ပါစေခင်ဗျာအမေရိကန်ပြည်ထောင်စုဝါရှင်တန်ဒီစီမြို့တော် VOA American အတန်ကနေ2024ခုနှစ်ဩဂတ်လ3ရက်စနေနေ့ညပိုင်းမြန်မာဘာသာအစီအစဉ်တွေကိုမြန်မာစံတော်ချိန်ည9နာရီကနေ10နာရီထိလိုင်းတို့မီတာ30နဲ့51နဲ့လိုင်းလမီတာ190အပြင် VOA ရဲ့ Facebook စာမျက်နှာကနေလည်းတိုက်ရိုက်အသံလွှင့်နေပါပြီခင်ဗျာညတော့အစီအစဉ်မူကတော့ကျွန်တော်ရနိုင်ပါ
ကျွန်တော်ကတော့ဝိမေမှာကိုရနိုင်နဲ့ပဲဒီနေ့ညအထူးခြားဆုံးသတင်းတွေကိုပြောပြပေးမှာပါဒီနေ့အထူးခြားဆုံးသတင်းတွေကတော့လာရှိုးကအရှိမြောက်တိုင်းစစ်ဌာနချုပ်ရမခကို MNDA ကိုကန့်နဲ့ပူးပေါင်းတပ်တွေသိမ်းလိုက်ပါပြီနောက်ဂျော်ဒန်မြေနောက်ဘက်ကမှာတော့အစ္စရေးတက်ခိုက်မှုထဲနောက်ထပ်၅ဦးသေခဲ့ရတယ်လို့တာဝန်ရှိသူတွေကပြောပါတယ်နောက်ရုရှားလေဒါစခန်းနဲ့စီတိုလောင်ကန်တွေကိုယူကရိန်းကတက်ခိုက်တာမှမိလောင်ခဲ့တယ်လို့ပြောပါတယ်အခုလိုစိတ်ဝင်စားစရာသတင်းတွေနဲ့အတူတခြားသတင်းတွေကိုပြောပြပေးမှာပါကိုရနိုင်ရေ
ဟုတ်ကဲ့ပါသတင်းတွေပြီးတဲ့နောက်မှာတော့အပတ်စဉ်ကဏ္ဍတွေကိုထုတ်လွှင့်ပေးသွားမှာဖြစ်ပြီးတော့အဲ့ခါမှာတော့နိုင်ငံတော်ကလူခွင့်အခြေအနေတွေကိုတင်ဆက်ပေးနေတဲ့ဒုသန်စီစဉ်တဲ့ဒုဥတ္တမောင်တန်းရဲ့ဒီမိုကရေစီလူခွင့်နဲ့ခေပြိုင်ကဘာအစည်းအဝေးမှာဆိုရင်တော့
ဒီမိုကရေစီဆိုတာလူအများစုရဲ့ဆန္ဒကိုပေါ်ဆောင်ရမှာကတောင်းကနေမဖြစ်အောင်ဥပဒေစုံမွေးနဲ့ထင်းချောင်းပြရတယ
်လူခွင့်ရှင်တွေဦးအောင်သူပြောတာဖြစ်ပါတယ်အပြည့်စုံကိုမကြခင်မှာနားဆင်ရဖို့ရှိပါတယ်ဒါပြင်အာရှနိုင်ငံရေးလှရာစီးပွားသတင်းများနဲ့ဒီဥရုယာဒီနဲ့အနာဂတ်ကမ္ဘာအစည်းအဝေးအပါအဝင်သတင်းတွေတဲကသုတအစည်းအဝေးကိုလည်းထုတ်လွှင့်ပေးသွားဖို့ရှိပါတယ်ဒီမတိုင်ခင်တော့နောက်ဆုံးရသတင်းတွေကိုကိုဝင်းမင်းနဲ့ကျွန်တော်ရန်နိုင်တို့ကကြီးညာပေးမှာဖြစ်ပါတယ်ဗျာ
လာရှိုကအရှိမြောက်တိုင်းစစ်ဌာနချုပ်ရမခကို MNDA ကိုကန့်တက်ကပူပေါင်းတက်တွင်နဲ့အတူတင်ပိုက်လိုက်ပါပြီ။ရှမ်းပြည်နယ်မြောက်ပိုင်းလာရှိုမြို့ကစစ်ကောင်စီရဲ့ဒီရမခကြီးကိုဒီနေ့ဩဂတ်လ3ရက်နေ့နေ့လယ်မှာ MNDA ကိုကန့်တက်ကဦးဆောင်တဲ့တက်တွေကတင်ပိုက်လိုက်တာပါ။ရမခစစ်ဌာနချုပ်ကိုတင်ပိုက်နိုင်တဲ့အခြေအနေနဲ့ပတ်သက်လို့ရမခကိုအလုံးစုံထိန်းချုပ်နိုင်ပြီးရမခတိုင်းရုံးထဲမှာရှိတဲ့မိသားစုနဲ့တပ်ဖွဲ့ဝင်အများအပြားကိုထိန်းသိမ်းဖမ်းဆီးနိုင်ခဲ့ပြီဖြစ်ကြောင်းMNDA နဲ့တွဲတိုက်တဲ့ TNLA တအောင်တက်ရဲ့အထွေထွေအတွင်မူဗိုလ်ချုပ်ဒါဖုံးကျော်က VOA ကိုအတည်ပြုပြောခဲ့ပါတယ်။ကိုကန့်တက်ရဲ့သတင်းတွေကိုထုတ်ပြန်ပေးနေတဲ့ကိုကန့် 365 Internet ဆိုင်မနာမှာလည်းသွေးထွက်သံယိုတိုက်ပွဲတွေနဲ့အတူဒီနေ့နေ့လဲ12နာရီမိနစ်20မှာဒီရမခကိုအပြေအဝသိမ်းပိုက်လိုက်ပြီလို့ဖော်ပြထားပါတယ်။အဲ့ဒီကိုကန့်တက်သတင်းထုတ်ပြန်ချက် Facebook ဆိုင်မနာမှာပဲရမခကိုသိမ်းပိုက်လိုက်တဲ့ဓာတ်ပုံမှတ်တမ်းတွေကိုလည်းဖော်ပြထားပါတယ်။တခြားလူမှုကွန်ရက်တွေမှာတော့ရမခစစ်ဌာနချုပ်မှာကိုကန့်လန်လွှင့်ထူထားတဲ့ပုံတွေလည်းတက်နေပါတယ်။ပြီးခဲ့တဲ့ရက်ပိုင်းတွင်စစ်ကောင်စီတပ်တန်း6လတိုးချိန်ဗိုလ်ချုပ်မှုကြီးမင်းအောင်လှိုင်ကလာရှိုးမှာကိုကန့်တပ်ဝင်တိုက်လို့ပြည်သူတွေထိခိုက်တာကိုအစွမ်းကုန်ကာကွယ်သွားမယ်လို့ပြောပြီးအခုလိုဖြစ်လာတာပါ။စစ်ကောင်စီပြောခွင့်ရဗိုလ်ချုပ်စောမင်းထွန်းကလည်းစစ်တိုင်းကြီး14ခုထဲကပြည်ပကူမတန်ကြီးကျော်စစ်ပါရိုက်ချိုးခဲ့ပြီးအစင်လာကြီးခဲ့တဲ့ရမခကိုဝင်လာတဲ့အကျန်းဖတ်တွေကိုတုတ်တင်ရှင်းလင်းသွားမယ်လို့ပြီးခဲ့တဲ့သတင်းအပတ်ထဲမှာပဲပြောခဲ့ပါတယ်။ဒီရမခကျသွားတယ်ဆိုတာနဲ့ပတ်သက်လို့စစ်ကောင်စီပြောခွင့်ရကို VOA ကဆက်သွယ်ခဲ့ပေမဲ့အကြောင်းပြန်တာမရှိခဲ့ပါဘူးခင်ဗျာ
။ Israel ကတည်ယူထားတဲ့ Jordan မြေနောက်ဖက်ခံဒေသမှာတော့ Gazaan ကို Israel ကလေကြောင်းတိုက်ခိုက်မှုအတွင်းမှာ Palestine 5ယောက်သေဆုံးသွားတယ်လို့ Israel နဲ့ Palestine ကျမကြီးတာဝန်ရှိသူတွေကပြောပါတယ်။ Jordan မြေနောက်ဖက်ခံရဲ့မြောက်ပိုင်းထူခရမ်မျိုးအပြင်ဘက်မှာစစ်သွေးကြွား9ယောက်စီးလာတဲ့ကားကိုအစ္စရေးစစ်တပ်ကဒီနေ့မနက်ပိုင်းကတိုက်ခိုက်ခဲ့တာဖြစ်ပါတယ်။အဲ့လူ9ယောက်ဟာတိုက်ခိုက်မှုတွင်သေဆုံးခဲ့ပြီးတော့ရုပ်လောင်းတွေကိုတော့အနီးနားကထူခရမ်ဆေးရုံကိုတည်ဆောင်သွားခဲ့တယ်လို့ပါလက်စတိုင်းကျန်းမာရေးဌာနကနောက်ပိုင်းမှာအတည်ပြုပါတယ်။သေဆုံးသွားတဲ့သူတွေထဲကရုပ်လောင်း၄ခုကတော့ပောက်ကွဲမှုကြောင့်မီးလောင်ပြီးဘသူဘဝဖြစ်တယ်ဆိုတာမမှတ်မိနိုင်လောက်အောင်ဖြစ်သွားခဲ့တယ်လို့ပါလက်စတိုင်းရဲ့တရားဝင်သတင်းအေဂျင်စီ WAFA ကပြောပါတယ်။ဆီးရီးယားနိုင်ငံကနေလေဗနွန်နိုင်ငံထဲကိုဝင်လာတဲ့ truck ကားတန်းကိုအစ္စရေးကတိုက်ခိုက်ခဲ့တယ်လို့လေဗနွန်နိုင်ငံကဒီ Hezbollah အဖွဲ့နဲ့နီးစပ်တဲ့သတင်းရင်းမြစ်တွေကတောက်ချာနေနောက်ပိုင်းကပြောပါတယ်ဒီဆီးရီးယားနဲ့လေဗနွန်နယ်စပ်ကအစာရက်အလီဒေတာမှာစီတင်လာတဲ့ truck ကားတန်းကိုပြစ်မှတ်ထားပြီးတော့အစ္စရေးကလေကြောင်းကနေ၃ချိန်ပြစ်ခတ်ခဲ့တာကြောင့်ဆီးရီးယားရေမောင်းတအူလဲဒဏ်ရာရသွားခဲ့တယ်လို့အဲ့ဒီသတင်းရင်းမြစ်က AFP သတင်းဌာနကိုပြောပါတယ်ခင်ဗျာ
ရုရှားလေဒါစခန်းနဲ့စီတိုလောင်ကန်တွေကိုယူကရိန်းကတိုက်ခိုက်ခဲ့တာမှာမိလောင်သွားခဲ့တယ်လို့ယူကရိန်းကဒီနေ့ပြောလိုက်ပါတယ်။ရုရှားရဲ့မိုရိုဇော့စ်လေဒါစခန်းနဲ့ရုရှားဒေသ၃ခုကလောင်စာစီတိုလောင်ကန်ကြီးတချို့ကို မနေ့ညပိုင်းကတိုက်ခိုက်ခဲ့တယ်လို့ယူကရိန်းစစ်တပ်ကထုတ်ပြန်လိုက်တာပါဒီလီရက်စကန်တိုက်ခိုက်မှုထဲမှာတော့လေကြောင်းပယ်ထိန်ဘုံကြီးတွေပါဝင်တခြားလက်နက်ပစ္စည်းတွေထားတဲ့လက်နက်တူလောင်ယုံကြီးတစ်ခုပါထိမှန်ခဲ့တယ်လို့ယူကရိန်းစစ်တပ်ကထုတ်ပြန်ခဲ့ပါတယ်ယူကရိန်းသမ္မတဗလော်ဒီမာဇယ်လန်စကီကလည်းပြီးခဲ့တဲ့ပတ်ရုရှားရဲ့လေကြောင်းပယ်ထိန်ဒုံအစီး600ကျော်နဲ့ယူကရိန်းကိုတိုက်ခိုက်ခဲ့ပြီးထိရောက်တဲ့နေရာလုံးသုံးပြီးရုရှားလေကြောင်းစခန်းတွေကိုဖျက်ဆီးပြင်မာရမယ်ဒါကတကယ့်ကိုတရားမျှတတဲ့မိဖက်တွေနဲ့အတူအခုလိုလုံခြုံရေးပူးပေါင်းဖြစ်ရှင်းတာမျိုးလိုအပ်နေတာပါလို့ Telegram ကနေပြောခဲ့ပါတယ် Backgraph Cast နဲ့ Rostov ဒေသတွေကစီကံတွေကိုတက်ခတ်မှုတဲ့အနည်းဆုံးစီကံတစ်ခုမိလောင်ခဲ့တယ်လို့ Ukraine စစ်တပ်ကထုတ်ပြန်ခဲ့တယ်လို့ Russia ဒေသခံရရှိတွေကလည်း Rostov ကကမန်စကီ KI မှာ Ukraine drone ကြောင့်စီကံတွေမိလောင်ခဲ့တယ်လို့ထုတ်ပြောထားပါတယ်ခင်ဗျာ
ဆိုမာလီနိုင်ငံမိုဂါဒီရှူးမြို့ကလူစီကားတဲ့ကမ်းခြေကိုအယ်ရှာဘပ်စစ်သွေးကြွတွေကတောက်ချနေညကတိုက်ခိုက်ခဲ့တာကြောင့်လူ32ယောက်ထံမှနေတေဆုံးပြီးတော့63ယောက်ဒဏ်ရာရသွားတယ်လို့ဆိုမာလီရဲတပ်ဖွဲ့ပြောခွင့်ရပူမူအဖဒီဖာတာဟာဆန်ကပြောပါတယ်စစ်သွေးကြွတွေဟာည10နာရီလောက်မှစတင်တိုက်ခိုက်ခဲ့တာဖြစ်ပြီးတော့ညဘက်ကမ်းခြေလာတဲ့သူတွေနဲ့စီကားနေတဲ့အချိန်မှာအသေးကံဘုံခွဲတဲ့သူကဖောက်ခွဲမှုလုပ်ပြီးတော့စတင်တိုက်ခိုက်ခဲ့တာဖြစ်ပါတယ်ဒေတာရဲမီဒီယာတွေမှာပြန့်နှံ့နေတဲ့ဗီဒီယိုမှာတော့ကမ်းခြေတလျှောက်မှာလူတွေလဲနေတာတွေ့နေရပြီးတော့အဲ့ဒီမှာတော့တချို့တေဆုံးနေတာတွေတချို့ကတော့စူးစူးဝါးဒဏ်ရာထားတာတွေကိုတွေ့ရပါတယ်ပထမပေါက်ကွဲမှုဖြစ်ပြီးတဲ့နောက်မှာအယ်ရှာဘတ်တနတ်သမား3ယောက်ကကမ်းခြေမှာညစာစားနေတဲ့သူတွေနဲ့ဖြောပြေးဆောင်ုံတွေကိုတနတ်တွေနဲ့အလုံးရင်းဝင်ပစ်ခဲ့တာပါတနတ်သမား3ဦးကတော့လုံခြုံရေးတပ်ဖွဲ့တွေရဲ့လက်ချက်နဲ့တိစုံသွားခဲ့ပြီးတော့သရုပ်ထမြောက်စစ်သွေးကြကတော့အသေးပကံဘုံခွဲခဲ့တာဖြစ်တယ်လို့ဒေတာရင်းသတင်းမီဒီယာတွေကဖော်ပြပါတယ်ဒီတိုက်ခိုက်မှုမှာထိခိုက်ဒဏ်ရာရသွားတဲ့သူတွေကိုကုသဖို့အတွက်သွေးလူဖို့မိုဂါဒီရှူးစေယုံကပန်ကြားထားပါတယ်အရှာဘဖော့ကတော့ဒီတိုက်ခိုက်မှုဟာသူတို့လက်ချက်ဖြစ်တယ်ဆိုပြီးတော့လည်းပြောထားပါတယ်ခင်ဗျာ
ဗီယက်နမ်သမရဒူလမ်ကိုကွန်မြူနစ်ပါတီကြီးခဲ့ဖြစ်ဒီနေ့အတည်ပြုခံလိုက်ပါပြီဒါဟာဇူလိုင်19ရက်နေ့ကကွယ်လွန်သွားတဲ့ပါတီကြီးခဲ့နေရာမှာဒီနေ့ဩဂတ်လ3ရက်နေ့မှာအခုလိုအစားထိုးခံလိုက်တာပါသမရဒူလမ်အနေနဲ့ဗီယက်နမ်နိုင်ငံမှာနိုင်ငံခြားရေးဩစာအရှိဆုံးယာရုဖြစ်တဲ့ကွန်မြူနစ်ပါတီအထွေထွေတွင်မှုယာရုကိုရရှိခဲ့တာဖြစ်ကြောင်းနိုင်ငံပိုင်သတင်းမီဒီယာမှာဖော်ပြလိုက်တာပါဒါပေမဲ့သူ့အနေနဲ့သမရယာရုကိုဆက်လက်ပူးတွဲထမ်းဆောင်နေဦးမလားဆိုတာကိုတော့ရှင်းရှင်းလင်းလင်းမသိရသေးပါဘူး။ကွယ်လွန်သွားသူအရင်ပါတီကြီးကငုယင်ဖူထရောင်းဟာသူ့ယာရုလက်ခံရယူတဲ့2011ခုနှစ်ကစလို့ဗီယက်နမ်နိုင်ငံရဲ့လောကကိုလွှမ်းမိုးထားခဲ့သူတူဖြစ်ပါတယ်။ငုယင်ဖူထရောင်းကိုပါတီကြီးကဖြစ်2021ခုနှစ်မှာ3ချိန်မြောက်ဇက်တိုက်ရွေးချယ်တင်မြောက်ခဲ့ပါတယ်။သူဟာအတွေးခေါ်သမားတူဖြစ်ပြီးအချင်းပြက်ခြားစားမှုဟာကွန်မြူနစ်ပါတီအတွက်အကြီးဆုံးချိန်ချမှုအဖြစ်ရှုမြင်ခဲ့သူလည်းဖြစ်ပါတယ်။ပါတီခေါင်းဆောင်ရှိဖို့ရေးပေါ်လိုအပ်တာကြောင့်သူ့ကိုရွေးချယ်ခံထားခြင်းဖြစ်ကြောင်းကွန်မြူနစ်ပါတီအကြီးအကဲဖြစ်ပထမဆုံးပြောကြားတဲ့မယ်ခွန်းမှာဒိုလန်ကထည့်သွင်းပြောကြားခဲ့ပါတယ်။ဒိုလန်ဟာပြည်သူ့လုံခြုံရေးဝန်ကြီးဌာနမှာနှစ်ပေါင်း40လောက်တာဝန်ထမ်းဆောင်ခဲ့ပြီးအဲ့ဒီဌာနရဲ့ဝန်ကြီးဖြစ်ခန့်ပေးခံပြီးတဲ့နောက်မှာသမရအဖြစ်မကြသေးခင်ကရွေးကောက်တင်မြှောက်ခံရတာဖြစ်ပါတယ်ခင်ဗျာ။
နောက်ဆုံးရသတင်းတွေကိုကိုဝိမင်းနဲ့ကျွန်တော်ရန်နိုင်တို့ကခြေညာပေးခဲ့တာဖြစ်ပါတယ် VOE ကနေစနေနေ့ညပိုင်းမြန်မာဘာသာအစည်းအဝေးကို Washington DC မြို့တော်ကနေဓာတ်ရိုက်အတန်းလွှင့်ပေးနေတာဖြစ်ပါတယ်ကိုကစပြီးတော့သတင်းပတ်စင်ကဏ္ဍတွေကိုဇက်တိုက်ထုတ်လွှင့်ပေးသွားမှာဖြစ်ပြီးအရင်ဆုံးတော့ဒုအတန်အစည်းအဝေးကိုထုတ်လွှင့်ပေးမှာပါအပြည်ပြည်ဆိုင်ရာလူသားချင်းစာနာထောက်ထားမှုဥပဒေအရပဋိပက္ခတွေအတွင်းကအရသားတွေကိုအကာအကွယ်ပေးရမယ်လို့ပါရှိပေမဲ့စစ်ပွဲတွေအရှိန်အဟုန်နဲ့ဖြစ်ပေါ်နေတဲ့ရခိုင်ပြည်နယ်တောင်ပိုင်းမှာတော့အဲ့လိုအကာအကွယ်ပေးနိုင်မှုမရှိတဲ့အကြောင်း Frontier မြန်မာရဲ့ဒုအတန်းစီစဉ်မှာတင်ဆက်ပေးထားပါတယ်ခင်ဗျာ
ကျွန်တော်ဒီရိုဟင်ဂျာတမိုင်းတလျှောက်လုံးမှာဘူးအခြေအနေကလူရည်နေပြီမဲ့ဘူးတုံတွေ့ရတဲ့အခြေအနေကအဆိုးဝါးဆုံးအခြေအနေ
အပြည်ပြည်ဆိုင်ရာလူသားချင်းစာနာထောက်ထားမှုဥပဒေမှာပြည်ပခတွင်အရက်သားတွေကိုအကာအကွယ်ပေးရမယ်လို့ပါရှိပါတယ်ဒါပေမဲ့အနာသိမ့်ဒီကလေးကအရက်သားတွေထောင်ထဲချပြီးအသက်ခံရတယ်လို့ပြည်သူတန်းနဲ့ချီပြီးအိုမဲ့အိမ်မဲ့ဖြစ်ခဲ့ရပါတယ်။ဒါပြင်နေအိမ်ပေါင်းတောင်းနဲ့ချီပြီးမီးရှို့ဖျက်ဆီးခံရပါတယ်။အဲ့ဒီထဲကဖြစ်ရတဲ့ခုကတော့မကြသေးခင်ကမှရခိုင်ပြည်နယ်မြောက်ပိုင်းက ဗုဒ္ဓတော်မျိုးကိုအာရခတက်တော်အေအေတင်ပိုက်ပြီးအကြခင်ကမှဖြစ်ပွားခဲ့တဲ့မိလောင်မှုတွေတဲကတစ်ခုဖြစ်ပါတယ်။အဲ့ဒီအချိန်တုန်းကအသေးစိတ်အချက်လက်တွေကမရှင်းမလင်းနဲ့အငင်းပွားစရာတွေရှိပေမဲ့ဒုအတန်ကတော့မျက်မြင်သက်သေတွေနဲ့မေးမြန်းထားပါတယ်။မင်္ဂလာပါရှင်။မြန်မာနိုင်ငံတဝန်းကလူအခွင့်အရေးနဲ့ပတ်သက်တဲ့အကြောင်းအရာတွေကိုတင်ဆက်ပေးနေတဲ့ဒုအတန်အပတ်စဉ်ဖော့ကတ်အစီအစဉ်ကနေကြိုဆိုပါရစေ။ဒီစီစဉ်ကို Foundation Heron Day ကကူညီပံ့ပိုးပေးထားတာပါဒီတစ်ပတ်စီစဉ်ကိုတော့ Frontier မြန်မာရဲ့သတင်းထောက်တွေကဆက်လက်တင်ဆက်ပေးသွားမှာပါဆောင်းမအတွင်းလုံခြုံရေးချီနေတွေကြောင့်နာမည်နဲ့အတန်တချို့ကိုကြောင်းလဲအသုံးပြုထားပါတယ်ရှင
်မေလ18ရက်နေ့အချိန်က9:00နာရီကျော်နေပါပြီအသက်32နှစ်အရွယ်လာဒီယာတယောက်ဘူတီတောင်မှာရှိတဲ့သူ့ရဲ့အမျိုးအိမ်မှာကလေး3ယောက်ကိုတိတ်ပြီးအိပ်ဖို့ပြင်ဆင်နေပါတယ်ရုတ်တရက်ဆိုသလိုဘေးရင်ကနေမီးလောင်တန်းကိုကြားလိုက်ရပြီးနေအိမ်ထဲကနေထွက်သွားဖို့ရခိုင်လိုအော်ပြောနေတဲ့တန်းတွေကိုလည်းကြားလိုက်ရပါတယ်တပြိုင်တည်းထဲမှာပဲအဝေးကနေနက်နက်ကြီးတန်းတွေနဲ့တနက်တန်းတွေနဲ့ထွက်ပေါ်နေပါတယ်ချက်ချင်းဆိုသလိုပဲသူမကအသက်2နှစ်အရွယ်ကလေးငယ်ကိုချီပြီးအမျိုးသားဖြစ်သူကကြံရှိတဲ့ကလေးနှစ်ယောက်ကိုခေါ်ကနေအိမ်ထဲကနေအမြန်ပြေးထွက်ခဲ့ပါတယ်ထပ်ပြေးနေရင်နောက်ကိုပြန်ကြည့်ချိန်မှာတော့တိမ်မီတိမ်မီးလောင်နေပါပြီ
။ကျောင်းတော်ပေါ့လေကိုကိုဒီမှာလာကြမလားပေါ့သူတို့လက်နက်ကြီးတွေပြတော့ကိုခံရမလားဒီနားမှာမြင်သေးမလားဆိုတော့ကြောက်စိမ့်နေအဲ့လိုဖြေတယ်ပေါ့။ရေးတဲ့အချိန်ကျတော့တခုမှစိတ်ချမှာပါဆိုတော့မှမသိတော့အယူတယောက်လိုဖြစ်သွားတယ်။ကလေးတွေကဘာလို့ကလေးတယောက်ကိုဒီလိုကလေးကိုချီပြီးဟောကိုယူလာတဲ့အထုတရားကြံခဲ့တယ်အမှဆိုတော့လေစိတ်ထဲမှာဘာမှမရှိတော့ဘူး။ဘာမှပါဘောပေါ့ကိုသားသမီးဟိုလန်တဲ့လန်နေဆွဲလာလားအဲ့တလုံးပါလာတလူလူပဲကိုကိုအဲ့လိုခံစားရ
လာဒီယာတို့မိသားစုဟာဘူတိတော်မျိုးပြင်ကကျေးရွာတရွာမှာနေထိုင်နေကြတဲ့သူတွေဖြစ်ပြီးတော့ပြန့်နှံ့လာတဲ့ပြိပခါတွေကနေလွတ်မြောက်ဖို့မြို့ပေါ်ကိုတင်းချောင်လာခဲ့ကြတာပါဒါပေမဲ့မိလောင်မှုဖြစ်တဲ့အဲ့ဒီညမှာတော့လာဒီယာပါဝင်သူ့ဆွေမျိုးသားချင်းတွေဟာထောင်ပေါင်းများစွာသောလူအုပ်ကြီးနဲ့အတူမြို့ရဲ့အနောက်ဘက်ဖြစ်တဲ့မောင်နှောမြို့ကိုထွက်ပြေးကြပါတယ်။မနက်နံနားဝင်းကျင်မှာတော့လာဒီယာတို့မိသားစုဗျူဟာလို့ခေါ်တဲ့ဘူတိတောင်အခြေကျအနောက်ပိုင်းတိုင်းစစ်ဗျူဟာအမှတ်၁ကိုရောက်ရှိလာချိန်မှာတော့လူအုပ်ကြီးကရှေ့ဆက်သွားလို့မရတော့ပါဘူး။အဲ့ဒီနေရာကိုအာရခတက်တော်အေအေကသိမ်းယူထားပါတယ်။
သူတို့ထွက်လာတယ်ထွက်လာတဲ့အချိန်ကျတော့သူတို့ဘာပြောလဲဆိုရင်ဒီမှာစစ်တပ်ရှိလာတဲ့ဒီသူစစ်ရှိလာပေါ့အာစာရှိလာပေါ့သူတို့အဲ့လိုအော်တယ်အော်တဲ့အချိန်ကျတော့လေကလေးတယောက်ယောက်ကို15နှစ်16နှစ်လောက်ရှိမဲ့ယောက်ျားလေးတယောက်ထလာတယ်ဒီသူစစ်ရှိပါတယ်ဆိုပြီးသူကထွက်လာတယ်ထွက်လာတဲ့အချိန်ကျတော့သူတို့အဲ့ဒီအေကနေဆွဲခေါ်ပြီးအဲ့ဒီကလေးကိုအတပုံလိုက်တယ်အနားမှာရက်ပြီးဒီလိုဆွဲခေါ်သွားတာကျိုးနေတဲ့ခါလေးဆွဲတုပ်ပြီးခေါ်ယူသွားတယ်အဲ့ဒီလို
အဲ့ဒီလူအုပ်ကြားထဲမှာပဲအမှတ်၄ရပ်ကွက်မှာနေထိုင်နေတဲ့စတိုးဆိုင်ပိုင်ရှင်ကိုမောင်မောင်လည်းရှိနေပါတယ်။သူကအဲ့ဒီညကရောက်ကမဖြစ်သူတွေနဲ့အတူတူနေထိုင်နေတာပါ။ဗျူဟာကိုရောက်ရှိတဲ့အချိန်မှာတော့ရောက်နေတဲ့သူအားလုံးကိုအေအေတပ်ဖွဲ့ဝင်တွေကခေါင်းငုံခိုင်းထားတယ်လို့ဆိုပါတယ်။အဲ့ဒီနောက်စစ်တပ်ကဖွဲ့ထားတဲ့ပြည်သူ့စစ်တပ်ဖွဲ့ဝင်လို့ယူဆရတဲ့သူရိုဟင်ဂျာ15ဦးခန့်ကိုဖမ်းဆီးသွားတယ်လို့ကိုမောင်မောင်ကပြောပါတယ်
။ဒီရင်ပေးတဲ့ကံပေးမင်းမှဘလို့ပြီးသွားတယ်ဆိုတာကျွန်တော်တို့မသိနိုင်ဘူး။နောက်ဆုံးစစ်ကောင်ကဒီလိုမျိုးပါဘူးစစ်ကောင်ကဒီလိုပြတော့မဟုတ်ဘူးဒီလိုအနာရရကလည်းတော့မဖြစ်ပါဘူးစစ်ကောင်ကစစ်တေကလုံးတဲ့အဲသူတို့ကအဲဖြစ်တဲ့ခဲလို့တဲ့နိုင်ငံတကာနဲ့အဲ့ဒါပြေးလာတဲ့အချိန်မှာသူတို့ကချောပလိုက်တယ်သွားတယ်သူတို့ကပညာတတ်မှာပါနဲ့သူတို့ကမြေခွတ်တာအဲ့ဒီအချိန်မှာဒီလိုတွေကအာဘလူလည်းမသိဘူးကျွန်တော်ကလည်းသူတို့အားကြရတယ်သူတို့ရဲ့ရေရေကြတယ်ကျွန်တော်အဲ့ဒါကိုခမလို့မရဘူ
းအဲ့ဒီညကမြို့ရဲ့နေရာတော်တော်များများမီးလောင်သွားပြီးကိုမမောင်ရဲ့ဆိုင်ကလည်းပါသွားပါတယ်မျက်မြင်တွေ့ရှိသူတော်တော်များများကဒီမီးရှို့မှုဟာအာရခတက်တော်ကစစ်သားတွေမှာတာဝန်ရှိတယ်လို့ပြောကြပါတယ်ဒီဖြစ်ရဟာအထူးသဖြင့်ပြီးခဲ့တဲ့လတွေတင်းမှာဖြစ်ခဲ့တဲ့အကြမ်းဖက်မှုပုံစံတွေတဲကတစိ့တစ်ပိုင်းဖြစ်ပါတယ်စစ်တပ်ကရိုဟင်ဂျာတွေကိုပြည်သူစစ်တဲကိုအတင်းထမဝင်ခိုင်းပြီးအေအေဆန့်ကျင်ရေးဆန္ဒပြပွဲတွေမှာပါဝင်စီခြင်းအပြင်ရခိုင်ပြည်နယ်တွင်လူမျိုးရေးတင်းမာမှုတွေဖြစ်အောင်မိစာထိုးပေးခဲ့ပါတယ်။
အ
အဲ့ဒီစစ်တပ်ကဖွဲ့ပေးခဲ့တဲ့ရိုဟင်ဂျာအဖွဲ့တွေကပဲပြီးခဲ့တဲ့ဧပြီလအတွင်းမှာဘူတိတောင်ရဲ့ဒေသခံနေအိမ်တွေဖြစ်တဲ့ရခိုင်နဲ့ဟိန်းနုအိမ်တွေကိုမိရှို့ခဲ့ပါတယ်။နေအိမ်ပေါင်း 2,200 ကျော်မိရှို့ခံရတယ်လို့အာရခတပ်တော်ကအတည်ပြုပြောပါတယ်။ရိုဟင်ဂျာရေးတက်ကြွလှုပ်ရှားသူကိုနေဆန်းလွင်ကလည်းဂျိုရုပုံရိပ်တွေကနေတွက်ချက်ထားမှုရပြီးခဲ့တဲ့မတ်လကုန်ကနေမေလကုန်ထိရိုဟင်ဂျာနေအိမ်ပေါင်း 8,500 ကျော်မိလောင်သွားတယ်လို့ခန့်မှန်းပြောဆိုပါတယ်။အဲ့ဒီညကဖြစ်ခဲ့တဲ့မိရှို့မှုတွေနဲ့အကြမ်းဖက်မှုတွေမှာပါဝင်ပတ်သက်မှုတွေမရှိဘူးလို့အေအေကပြင်းပြင်းထန်ထန်ညင်းဆိုထားပါတယ်။ဒိုးအတန်နဲ့မင်းမြန်းတဲ့အချိန်မှလည်းအခုလိုပဲထပ်ခါပြောကြားထားပါတယ်။
အဲ့ဒီဘူတီတော်မျိုးမှာဒီမေလ18ရက်နေ့ညเนาะကျွန်တော်တို့မဝင်ခင်ပေါ့နော်အဲ့ဒီမှာဒီအကျန်းဖက်ဒီမွတ်စလင်လက်နက်ကိုင်အဖွဲ့တွေဒီအကျန်းဖက်စစ်ကောင်စီတပ်ဖွဲ့တွေသူတို့ဘူတီတော်မျိုးထဲကမဆုတ်ခွာခင်လေးမှာပေါ့နော်တွေ့သည်များအဲ့ဒီလမ်းဘေးမှာရှိသည်များအိမ်တွေအကုန်မိချိုတယ်သူတို့ကပြီးလို့ရှိရင်အကျန်းဖက်စစ်ကောင်စီကလေချောင်းကနေပြီးတော့မှအဲ့ဒီဥစ္စာပေါ့နော်ဒီဘူတီတော်မျိုးထဲကိုဘုံကျိတိုက်ခိုက်မှုတွေတောက်လျှောက်လုပ်တယ်လင်းနေကြီးနဲ့ပြစ်တာတွေတောက်လျှောက်လုပ်တယ
်ဒါပေမဲ့လည်းအသက်24နှစ်အရွယ်ကိုကျော်ကမိရှို့မှုကိုကိုယ်တိုင်မြင်တွေ့လိုက်ရတာပါသူကအဲ့ဒီနေ့ညကအမတ်နေ့ရက်ွက်မှာရှိတဲ့နေအိမ်မှာနေထိုင်ခဲ့ပါတယ်အဲ့ဒီအိမ်ဟာသဘာဝဘေးအန္တရာယ်ကိုခံနိုင်တဲ့တိုက်အိမ်ကြီးဖြစ်ပြီးတော့အဲ့ဒီညကအိမ်မှာလာရောက်ခိုးလုံနေသူအယောက်200နီးပါးလောက်ရှိတယ်လို့ဆိုပါတယ်ကိုကျော်ကည9နာရီခွဲဝင်းကျင်မှာအရခတ်တက်တော်ကစစ်သား15ယောက်လောက်ဝင်လာတာကိုမြင်တွေ့ရပြီးအဲ့နောက်မှာတော့နေအိမ်တွေကိုမိရှို့တာကိုမြင်တွေ့ခဲ့ပါတယ
်။အမတရောတွေ့တာလေအမသူကမိရှို့လိုက်တယ်မလားသူကမိရှို့လိုက်တော့သူတရောကအဲ့မြင်းကိုတတ်မှဆိုပြီးတော့သူကလိုက်တယ်သူတို့ကယူမိရှို့လိုက်တော့လေသူကတနည်းနည်းပြေဖို့လုပ်တယ်အဲ့စမတ်အဲ့မှာသူက guest ကြီးဘူးရဲ့သူတို့မှာပြီးတော့မိကြီးတွေပါတယ်နဲ့သူတို့တက်တက်လို့ဘောလုံးလုံးလို့တဲ့အင်ကိုမိရှို့လိုက်တယ်ဗျာမင်းမျိုးပြန်မနောက်တဲ့ငူတော့ပေးတယ်ပြီးတော့ destiny နဲ့ long ပေးတယ်ပြီးတော့ long ရတဲ့ဘာတယ်လိပြည့်ကြတယ်မဟုတ် long ဝါအမြင်တော်တော်များတာမှအဲ့တော်တော်လေးစဉ်းစားတာဘလို့ကြီးလေဒါတော်တော်ကိုမြန်တာမ
ှနောက်တနေ့မှာတော့အေအေတက်ဖွဲ့ဝင်တွေလာရောက်ပြီးညတော့ကစစ်တပ်နဲ့တိုက်ပွဲဖြစ်တယ်ဆိုတဲ့အကြောင်းကိုလာရောက်ပြောပြတယ်လို့ဆိုပါတယ်ဒါပေမဲ့လည်းဒိုးအတန်နဲ့စကားပြောခဲ့တဲ့ရိုဟင်ဂျာတွေကမေလ15ရက်နေ့တည်းကစစ်တပ်ကမရှိတော့တဲ့အပြင်မိရှို့တာကလည်းအာရခတက်တော်ကစစ်သားတွေကရှို့တာလို့အခိုင်အမာပြောကြပါဗျ။အိညာကကြားရတဲ့တနက်တန်တွေကလည်းဒီတိုင်းပြစ်ခတ်နေတဲ့အတန်တွေလို့စွဆွဲကြပါဗျ။ထင်ရှားတဲ့အမှတ်သားကတော့စစ်တပ်ကသူတွေကရခိုင်စကားကိုမပြောတတ်ဘဲအေကသာရခိုင်စကားကိုပြောတတ်တာကြောင့်အေမှန်းသိတာလို့ဆိုပါဗျ။သူ့အိမ်ကမီးမလောင်ခဲ့ပေမဲ့ကိုကျော်ကတော့တုံလုံးနေဆဲဖြစ်ပါဗျ။အိမ်နေညာကရိုဟင်ဂျာ45ဦးခန့်သေဆုံးသွားတယ်လို့ကနဦးသတင်းတွေအရသိရပါတယ်။ဒါပေမဲ့အရေးအတွက်ကိုအတည်ပြုနိုင်ဖို့ကခက်ခဲပါတယ်။ထောင်ပေါင်းများစွာသောရိုဟင်ဂျာတွေကအိုးမဲ့အိမ်မဲ့ဖြစ်ခဲ့ရပါတယ်။အင်တာနက်နဲ့တယ်လီဖုန်းလိုင်းတွေကပြတ်တောက်နေပြီးအဲ့ဒီမှာရှိတဲ့သူတွေကိုစကားပြောဆိုဖို့ကအလွန်ပဲခက်ခဲလာပါတယ်။ကိုကျော်ကတော့ဓာတ်ပုံတချို့ရိုက်ထားပေမဲ့နောက်တနေ့မှာအေအေတပ်ဖွဲ့ဝင်တွေကဖုန်းတွေကိုစစ်ဆေးသိမ်းဆည်းတာတွေကြောင့်ပုံတွေကိုဖျက်ပစ်လိုက်ရတယ်လို့ဆိုပါတယ်။ရိုဟင်ဂျာရေးတက်ကြွလှုပ်ရှားသူကိုနေဆန်းလွင်ကတော့ဒီဖြစ်ပျက်ဟာပြီးခဲ့တဲ့2019မှာဖြစ်ခဲ့တာတွေထက်ပိုပြီးတော့ဆိုးတယ်လို့ဆိုပါတယ်
။ဒီမှာလူသားချင်းစာနာတဲ့စာနာဒီထောက်ပံ့မှုလုပ်တဲ့ဒီ WFP တို့တခြား UN ရဲ့ဖွဲ့စည်းတွေ NGO တွေ NGO တွေဝင်လို့ရသလားဆိုတော့လည်းဝင်လို့ပြန်။ဆိုတော့ AA ပေးမစားဒီပြောသလိုနေဒီကဒါမလုံးနဲ့ဆိုမလုံးနဲ့ဒါလုံးဆိုလို့ကျွန်တော်တို့ဒီရိုဟင်ဂျာတမိုင်းတလျှောက်လုံးမှာအခုအခြေအနေကလူရည်နေပြီမဲ့အခုကြုံတွေ့ရတဲ့အခြေအနေကအဆိုးအဝါဆုံးအခြေအနေလို့ကျွန်တော်သုံးသပ်တယ
်ဒိုတန်ရဲ့ဒီတစ်ပတ်အစီအစဉ်ကိုနားဆင်ပြီးခဲ့တဲ့အတွက်ကျေးဇူးတင်ပါတယ်ရှင်နောက်တစ်ပတ်ထုတ်လွှင့်မယ့်ဒိုတန် podcast ကိုလည်းစောင့်မျှော်နားဆင်ပေးပါအောင်ရှင်
Frontier မြန်မာဝိုင်းတော်သားတွေအပတ်စဉ်စီစဉ်တင်ဆက်ပေးနေတဲ့ဒုသာစီစဉ်ကိုနားဆင်ကြည့်ရှုခဲ့ရတာဖြစ်ပါတယ်အခုတစ်ခါတော့ဒီမိုကရေစီလူခွင့်နဲ့ခေပြိုင်ကဘာအစီအစဉ်ကိုထုတ်လွှင့်ပေးမှာပါဒီတစ်ပတ်မှာတော့ဒီမိုကရေစီစနစ်နဲ့တရားရုံးရဲ့ဆုံးဖြတ်ချက်ဆိုတဲ့ခေါင်းစဉ်နဲ့တင်ဆက်ပေးသွားမှာဖြစ်ပါတယ်တရားရုံးချုပ်အဆုံးဖြတ်တဲ့ဒီမိုကရေစီဟာဘလို့များဆက်ဆက်နေပါသလဲနိုင်ငံတကာတရားရေးစနစ်တွေနဲ့ တရားရုံးချုပ်နဲ့သမ္မတတွေရဲ့ဆက်ဆံရေးအကြောင်းလူခွေးရှိနေဦးအောင်ထူကိုဥတမောင်တန်းကမေးမြန်းတင်ပြထားပါတယ်ခင်ဗျာ
အမေရိကန်တရားရုံးချုပ်တရားသူကြီးတွေရဲ့တရားကို16နှစ်အကန့်တတ်ထားဖို့အမေရိကန်သမ္မတဂျိုးဘိုင်ဒန်ကဇူလိုင်လ29ရက်နေ့မှာတွတ်တော်ကိုဆွေးပြလိုက်ပါတယ်လက်ရှိတတန်းကတော့တရားသူကြီးကိုယ်တိုင်ကမနာမချင်းဆိုတဲ့သက်တမ်းမျိုးဖြစ်ပါတယ်ဒီကနေ့ဆွေးနွေးရမှာအမေရိကန်တရားရေးစနစ်အကြောင်းဆွေးနွေးမှာတော့မဟုတ်ပါဘူးတရားရေးစနစ်တွေမှာတရားရုံးချုပ်တရားသူကြီးတွေရဲ့သက်တမ်းကိုကန့်သတ်ထားရှိတဲ့အစ်ဆိုတဲ့အကြောင်းကိုပဲအဓိကထားမှာပါဒါဟာဒီမိုကရေစီအတွက်အရေးကြီးတဲ့အကြောင်းချက်လည်းဖြစ်ပါတယ်ပထမပိုင်းမှာတော့တရားရေးစနစ်ရဲ့အခြေခံကိစ္စလေးတွေကိုလည်းကျွန်တော်တို့ဦးစွာပြပြမှာဖြစ်ပါတယ်ဒီကြောင့်ဆွေးနွေးပေးဖို့ကျွန်တော်ဖိတ်ခေါ်ထားသူကတော့လူခွင့်ရေးရှင်တွေဖြစ်ပြီး Legal Aid Network ကိုတည်ထောင်တဲ့သူဦးအောင်ထူဖြစ်ပါတယ်မင်္ဂလာပါဦးအောင်ထူခင်ဗျာ
မင်္ဂလာပါဗျာ
ဟုတ်ကဲ့ကျွန်တော်တို့ပထမဦးဆုံးတော့ပေါ့နော်ဒီအခြေခံကြတဲ့အချက်ကလေးနဲ့ပဲကျွန်တော်စကြပါတယ်ခင်ဗျာဘာကြောင့်တရားရေးစနစ်ကဒီမိုကရေစီမှာအရေးပါတာပါလဲခင်ဗျာ
ဒီလိုပါဒီမိုကရေစီဆိုတာလူအများစုရဲ့ဆန္ဒကိုပေါ်ဆောင်ရမှာကတောင်းကနေမဖြစ်အောင်ဥပဒေစိုးမိုးနဲ့ထင်းချောင်းပေးရတယ်ဥပဒေစိုးမိုးရဲ့ဝင်ရိုးဟာလွတ်လပ်ပြန်လိုက်ထည့်ပြပြီးတော့လိုအပ်တဲ့အရေးမြစ်တွေဖြည့်ဆည်းပေးခြင်းခံရတဲ့တရားစီရင်ဖြစ်တယ်သူရဲ့လွတ်လပ်စွာတရှိလည်းပတ်မှုကိုဖွဲ့စည်းပုံအခြေခံဥပဒေနဲ့ညီအမှတ်ခံပေးရတာဖြစ်တယ်ဒါကအပြင်စာနဲ့ရေးသားထားတဲ့ဖွဲ့စည်းပုံအခြေခံဥပဒေမရှိတဲ့ဗြိတိန်နိုင်ငံမှာ Supreme Court Act 2009ကိုပြန်လည်ပြရတယ်တော့တရားစီရင်ခံရတာသိဖို့ရေးကြည့်ပါတယ်တရားစီရင်ရှိမှမော်ဘိုဂရေစီလို့ခေါ်တဲ့ကတောင်းကင်းလူအကြီးရဲ့ထောက်ရှောင်းမှုကနေစီကန်းစနစ်တကျနဲ့ဒီမိုကရေစီကိုရှင်သန်စွာထိန်းချောင်းပေးနိုင်တာကလွတ်လပ်ဗဲမလိုက်ထက်မြက်ပြီးတော့လူအပ်တဲ့အရင်းမြစ်တွေဖြည့်ဆည်းပေးခံရတဲ့တရားစီရင်ဖြစ်ပါတယ်
။ဟုတ်ကဲ့ဒီတော့ကဘာမှာအတိအများလက်ခံကျင့်သုံးတဲ့စနစ်တွေအကြောင်းပေါ့နော်ဒီအကြောင်းလေးလည်းကြာအချင်းတော်လေးပြောပြပေးပါဦးခင်ဗျာ
ဟုတ်ကဲ့အဓိကအဖြစ်ကဘာမှာစနစ်နှစ်ခုရှိပါတယ်အဲ့ဒါဘာလဲဆိုတော့ common law နဲ့ civil law system လို့ခေါ်တယ
်ဟုတ်ညီမလို့ဆိုရင်ရောဆရာ
common law ကိုမြန်မာလိုပြန်ထတာမရှိဘူးဗျာမြန်မာလိုအဓိပ္ပာယ်ပဲရှင်းပြလို့ရပါတယ
်ဟုတ်ကဲ့
အဗြိတိရှားနဲ့သူ့ရဲ့ကိုလိုနီနိုင်ငံတွေကအဓိကကျင့်သုံးခဲ့ကြတဲ့စနစ်ဖြစ်ပါတယ်အင်္ဂလိပ်ဘာသာအပြင် adversarial ကိုခေါ်တယ်။သူတဘောကပါလဲဆိုတော့ဘဲလိုက်ခြင်းမရှိဘဲနဲ့တည်တည်ကံရက်တွေကိုဆေးရစုဆောင်တင်ပြတဲ့အပေါ်မှာဆုံးဖြတ်တဲ့စနစ်ပဲ။အဲတော့တရားလိုနဲ့တရားခံသို့မဟုတ်တရားလိုရှိနေတဲ့တရားခံရှိနေဘယ်နှဘက်ရှိလဲ။အဲဘယ်နှဘက်ကပြိုင်ပြီးတော့တရားရုံးမှာတင်ပြကြရတယ်။တင်ပြကြတဲ့တည်တည်ကံချက်တွေပေါ်မှာတရားရုံးကဆုံးဖြတ်ကြရတယ်။တမန်လူလူများနားလည်စီခြင်းနဲ့ဆိုရင်တော့ဖြင့်ဥပမာအဖြစ်သဘွေဝိုင်းတစ်လုံးမှာဟင်းနေပြည့်စုံချပေးတာ။အဲတော့နှစ်ဖက်ရှိနေတာတင်ပြရတယ်။တရားသူကြီးခင်ဗျာသဘွေဝိုင်းပေါ်မှာတင်ထားတဲ့ကျက်သားဟင်းကတော့သိပ်ကိုရတာရှိတာပဲ။ဒါလေးသုံးတော့ပေးပါဆိုရတော့ဘယ်ဘုဘကရှိနေတယ်အဲ့လိုတင်ပြရတယ်။တရားသူကြီးခင်ဗျာတကယ်တော့ကျက်သားဟင်းနဲ့ဆိုင်အသက်ကြီးတဲ့လူတွေကရင်တွေ့တာပါလဲဆိုချင်မောင်ရဲ့ဟင်းယူဖြစ်ပါတယ်။အဲ့တော့တရားသူကြီးကဆုံးဖြတ်တယ်။ချင်မောင်ရဲ့ဟင်းယူသူလက်ခံမလားကျက်သားဟင်းကိုလက်ခံမလား။ဒါကဟိုကွန်မွန်လော့ဆစ်ဆိုင်အဓိကဒီကြီးဖြစ်ပါတယ
်။နောက
်ဆက်နေစေဗလော့ဆစ်ဆိုင်ကြတော့ပြင်းတဲ့နဲ့သူ့ရဲ့ကိုလိုနီနိုင်ငံတွေကအဓိကဒါကျင့်သုံးခဲ့ရတယ်။သူကဘာလို့ခေါ်လဲဆိုတော့ inquisitorial လို့ခေါ်တယ်။တဘောကတော့ဗာလဲ ီ try ရဲ့မရောက်ခင်အဆင့်မှာဒီခွင့်မရောက်ခင်အဆင့်မှာစုံစမ်းစစ်ဆေးမှုတွေအများကြီးလုပ်တယ်အဲတော့အမှန်တရားဖော်ထုတ်ဖို့ကြေကြေပြန့်ပြန့်စစ်ဆေးတယ်ပြီးတော့ common law စနစ်မှာလို့မဟုတ်ဘဲနဲ့ civil law စနစ်မှာတရားသူကြီးတွေဟာဟိုအမှန်တရားဖော်ထုတ်ခွင့်အတွက်ကိုတွင်နေခြင်းမှုရင်းဖြစ်တဲ့မြေပေါ်ထိဆင်းပြီးတော့မှစစ်ဆေးပိုင်ခွင့်ရှိတယ်ဒီလိုစနစ်မျိုးဖြစ်ပါတယ်တော့ပါတယ
်ဟုတ်ဟုတ်ဆိုတော့ဒီစနစ်တွေမှာပေါ့နော်ဒီတရားမျှတမှုကိုတော့စနစ်နှစ်ခုစလုံးကဥတီပြီးကျွန်တော်တို့တွားကြတာပဲပေါ့နိဆိုတော့နိုင်ငံတကာအတွေ့အကြုံအရဆိုလို့ရှိရင်ပေါ့ဘယ်လိုများရှိပါသလဲ
ဒါကအဖြစ်များအမေရိကန်ပြည်ထောင်စုမှာဟို2000ခုနှစ်မှာဒီမိုကရက်ပါတီရဲ့အဲကို Republican Party ရဲ့ George W. Bush ကိုပြင်ရတဲ့ခါကျတော့မဲရီကသူနိုင်ကိုနိုင်အငင်းပွားပြီးတော့နောက်ဆုံးမှာဟင်းကောင်တင်လို့ခေါ်တယ်လက်နဲ့ရည်တဲ့အဆင့်ကိုရောက်သွားတယ်အဲလက်နဲ့ရည်တဲ့အဆင့်ရောက်တော့ဟိုတကယ့်ဟိုပဲမဲရီကနည်းနည်းလေးပဲကွာတော့တယ်အဲ့ချိန်ကျတော့လူလူတွေကလမ်းပေါ်ထွက်လာတယ်အဲနောက်ဆုံးမှာဘယ်နှစ်ပတ်လုံးက cross case လို့တင်တယ်မိဂန်ပြည်တော်စုရဲ့တရားလွှတ်တော်ချုပ်ကိုတင်ပြီးတော့ဆုံးဖြတ်ချက်ချတာအဲတော့ရက်နှစ်ပတ်လောက်ကြာတယ်ထင်တယ်ဒီတော့တရားတော်တော်ယူကဆုံးဖြတ်ချက်ချလိုက်တယ် Republican Party က George W. Bush ကိုနိုင်ပေးခဲ့တယ်အဲ့တော့ PBO ကြီးအနေနဲ့ဘာသာတွေ့ရလဲဆိုတော့နောက်ထပ်3နိုင်လောက်ကြာတဲ့အခါကျတော့တစ်ဖက်ကအဲကိုကပြိတ္တရှိကိုထွက်လာပြီးတော့ကြေညာလိုက်တယ်ကျွန်တော်အဲကို Supreme Court ဟာမိဂန်ပြည်အောင်စုရဲ့တရားတော်တော်ချုပ်ဟာကျွန်တော်တို့ရဲ့အားကိုးရဆုံးမန္တန်ကြီးဖြစ်တယ်တော့ခဏတရားတော်ကြိုးအဆုံးဖြတ်လိုက်ပြီမစ္စတာ George W. Bush ကိုအနိုင်ပေးလိုက်ပြီအဲ့တော့ကျွန်တော်တို့ဒီမိုကရက်တစ်ပါတီကဒီအနိုင်ပေးချက်ကိုဝမ်းသာစွာကြိုးယူပဲကျွန်တော်တို့ရဲ့သမ္မတကြီး George W. Bush နဲ့အတူအမေရိကန်နိုင်ငံကိုတည်ဆောက်ကြပါတော့သိကောင်းလို့ရအကုန်လုံးငြိမ်ဆင်းတော့ဒါတရားထုတ်နောက်တစ်ခုပြောမယ်ဆိုရင်တော့ဖြင့်တောင်ကိုရီးယားနိုင်ငံကနာမည်ကောင်းတယ်ဟောနာမည်ဆိုးနေပါကြော်ကြခဲ့တဲ့ general ပတ်ချုံပြီးဖြစ်တယ်အဲတော့နာမည်ကောင်းတဲ့နာမည်ဆိုးနေပါကြော်ကြတာလေဆိုတော့သူကသူ့အတိုက်ခံတွေကိုဖန်ဆီးတာနှိပ်စက်တာထောင်သွင်းအကျဉ်းချတာကြီးအများကြီးလို့ပါတယ်တစ်ဖက်ကဘာနာမည်ကောင်းလဲဆိုတော့စီးပွားရေးတိုးတက်အောင်လုပ်ပေးနိုင်တယ်ဒါပေမဲ့တရားစီရင်ခံရတာပါ1996လောက်မှာဒီပတ်ချုပ်ကြီးနဲ့အောက်ခြေတရားနဲ့ပြိပက်ကဖြစ်ကြတယ်။သမရထုတ်လိုက်တဲ့အမိန်တရားဟာဖွဲ့စည်းပုံအခြေခံဥပဒေနဲ့ဆန့်ကျင်တယ်ဆိုပြောမှာအောက်ခြေခရင်တရားတော့ခရင်တရားယုံတော့ရှိတယ်အောက်ခြေဆင်းရနေပြီးတော့မှဆုံးဖြတ်ရတော့ပတ်ချုပ်ကြီးအကြီးကျယ်တော့ကွာသွားတယ်။ဟမ်အဲ့တော့အဲ့ဒီတော့ဘွားတော့လေသူတရားစီရင်လမ်းကြောင်းသွားတယ်အယူအန်တက်တဲ့ခါကျတော့တောင်ကိုရီးယားရဲ့တရားတော်တော်ချုပ်ကနေပြီးတော့မှအောက်ခြေယုံအနိုင်ပေးလိုက်တယ်အဲ့ဒီမှာပတ်ချုပ်ကြီးအကြီးအကျယ်ထပ်တော့ဘွားပြီးတော့မှတရားတော်တော်ချုပ်တရားသူကြီးချုပ်တွေကိုယာရီကဖြုတ်ချတော့ကြိုးစားတဲ့ခါကျတော့တမရနဲ့တရားတော်တော်ချုပ်နေအပြိုင်ဖြစ်သွားတယ်ပြန်ဖြစ်သွားတဲ့ချိန်မှာကိုရီးယားလူလူတွေကတရားရုံးချုပ်ဘက်ကရက်တည်တယ်။အဲ့ကပြဿနာအကြီးအကျယ်တက်ပြီးတော့အဲ့ဒါရဲ့အကျိုးဆက်ဖြစ်နေပဲ။အဲနောက်နှစ်တချို့မှာပတ်ချုပ်ကြီးကသမရရပြီးတော့ပြုတ်ကျသွားတယ်။အဲ့တော့ဒီနေ့အချိန်မှာတောင်ကိုရီးယားတရားစီရင်ကဘာကလေးလာလောက်တဲ့အဆင့်အထိကိုဟိုအဆင့်မြင့်သွားပြီ။အဲ့ဒီတိုင်းပဲ South Africa ကိုကြည့်လိုက်ပါ။တောင်အာဖရိကမှာလည်းပဲသမရမန်နဲ့လားတရက်ကြတော့သူထိုးလိုက်တဲ့အမိန်ဟာအမိန်ကိုတရားထွက်တော်ကနေပြီးတော့ပယ်ချရတယ်။ဥပဒေနဲ့မညီဘူးဆိုပြီးတော့အဲ့တော့ဒီနေ့ပယ်ချတယ်နောက်နေ့ကျတော့သမရမန္တလာဒဏ္ဍာရီရှင်တွေကိုခေါ်လိုက်တယ်။ကျွန်တော်တိတ်ကိုဝမ်းသာတယ်။ခင်ဗျားတို့တောင်အာဖရိကနိုင်ငံသားအားလုံးဟိုတရားထွက်တော်ကြိုးဝင်ဆုံးဖြတ်ချက်ကိုကျွန်တော်သမရကဥဆောင်ပြီးလိုက်နာတယ်လို့လက်ခံပေးရပါဆိုပြီးပြောသွားရတယ
်။အခုဆွေးနွေးသွားခဲ့တူကတော့လူခွင့်ရရှိနေဖြစ်ပြီး legal aid network ကိုတည်ထောင်ဥပဒေဖြစ်ပါလေ။ဒါမဲ့ပတ်ဒုတိယပိုင်းမှာတော့ မြန်မာနိုင်ငံကကျင့်သုံးခဲ့တဲ့တရားရေးစနစ်တွေကြောင်းနဲ့အနာဂတ်ဘက်တော့နိုင်ငံရေးစနစ်မှာကျင့်သုံးနိုင်တဲ့တရားရေးစနစ်ကြောင်းတွေကိုလည်းဆက်လက်နားဆင်ကြအောင်ပါကျွန်တော်တပောင်းပါနော်
လူခွင့်ရေးရှင်ဒီဥအောင်ထုကိုဆက်သွယ်မြန်မြန်ပြီးတော့ဒီမိုကရေစီလူခွင့်ရေးခေပြိုင်ကဘာအစည်းအဝေးဖြစ်တဲ့ဥတမောင်တန်းကတင်ဆက်ပေးခဲ့တာဖြစ်ပါတယ်။မကြာခင်မှာတော့အစည်းအဝေးဒုတိယပိုင်းကိုဆက်လက်ထုတ်လွှင့်ပေးသွားမှာဖြစ်ပြီးတော့အိမ်မှာတော့အာရှနိုင်ငံရေးလေယာစီးပွားသတင်းများဥရုယာစီနဲ့အနာဂတ်ကဘာအစည်းအဝေးပါဝင်သတင်းတွေကသုတအစည်းအဝေးကိုလည်းထုတ်လွှင့်ပေးသွားဖို့ရှိပါတယ်ခင်ဗျာ။
ပြည်ရေးအမေရိကန်တန်ရဲ့သတင်းမှန်သတင်းမြန်တွေကို Telegram လူမှုကွန်ရက်စာမျက်နှာမှာလည်းရှုစားနိုင်ပါတယ်။ VOA Telegram စာမျက်နှာလိပ်စာt.me/bemisviewnews မှာ join လုပ်ပြီးချိတ်ဆက်ရပါရှင
်။ဒီကနေ့2024ခုနှစ်ဩဂတ်လ3ရက်စနေနေ့ညပိုင်းမြန်မာဘာသာစီစဉ်တွေကိုည10နာရီဒီလိုင်းလိုမီတာ3251နဲ့လိုင်းလက်မီတာ190တို့ကနေဆက်ပြီးတော့အတန်လွင့်ပေးနေပါတယ်။အခုတခါတော့အာရှနိုင်ငံရဲ့စီစဉ်ကိုထုတ်လွှင့်ပေးမှာပါ။အမေရိကန်နိုင်ငံသားဝန်ကြီးအန်တိုနီဘလင်ကင်နဲ့ကာကွယ်ရေးဝန်ကြီးလွိုက်အော့စတင်တို့ဟာအာရှဒေသတွင်ခီးလဲ့လဲ့ခဲ့ပြီးတော့ဖိလစ်ပိုင်ကာကွယ်ရေးအတွက်ဒေါ်လာ1,500ပေးခဲ့ပါတယ်။ဂျပန်နဲ့လည်းစီးရေးပူပေါင်းမှုတိုးမြင့်လိုက်ပါတယ်။ဗီယက်နမ်ဝန်ကြီးချုပ်ကတော့နိုင်ငံခုံသွယ်ရေးတိုးမြင့်ဖို့ဆိုပြီးတော့အိန္ဒိယကိုသွားခဲ့ပါတယ်။အာရှနိုင်ငံရဲ့အစည်းအဝေးကိုတော့ကိုဇော်မိုးကျော်ကစူးစီးတင်ဆက်ပေးထားပါတယ်ခင်ဗျာ
။အမေရိကန်နိုင်ငံသားရဲ့ဝန်ကြီးအန်တိုနီဘလင်ကင်ဟာအာရှ6နိုင်ငံကိုခီးလဲ့လဲ့ခဲ့ပါတယ်။ဇူလိုင်လ28ရက်နေ့ကလာအိုမြို့တော်ဗီယန်တန်းမှာကျင်းပတဲ့အာဆီယံနဲ့မဟာမိတ်နိုင်ငံများအစည်းအဝေးကိုတက်ရောက်ခဲ့ပါတယ်။တောင်တရုတ်ပင်လယ်ပြင်တွင်တရုတ်နဲ့အငင်းပွားနေတဲ့ဖိလစ်ပိုင်အရေးနဲ့စစ်ပွဲတွေပြင်းထန်နေပြီးလူသားချင်းစာနာမှုဘေးဒုက္ခကြုံတွေ့နေရတဲ့မြန်မာပြည်အရေးဆွေးနွေးခဲ့ပါတယ်။တရုတ်ရုရှားဂျပန်ဩစတြေးလျအိန္ဒိယတို့လည်းတက်ရောက်ခဲ့ပါတယ်။အာဆီယံအစည်းအဝေးပြင်ပမှာတရုတ်နိုင်ငံသားရဲ့ဝန်ကြီးနဲ့အမေရိကန်နိုင်ငံသားရဲ့ဝန်ကြီးအန်တိုနီဘလင်ကင်တို့တီးခြားတွေ့ဆုံခဲ့ပြီး2023ခုနှစ်နိုဝင်ဘာလသမ္မတရှီကျင်းပင်နဲ့သမ္မတဂျိုးဘိုင်ဒန်တို့နှစ်ဖက်နားလည်မှုရခဲ့တာတွေကိုအကောင်အထည်ဖော်နိုင်ရေးဆွေးနွေးခဲ့ပြီးဆက်သွယ်ရေးလမ်းကြောင်းတွေဆက်ဖွင့်ထားဖို့သဘောတူခဲ့ပါတယ်။အဲ့ဒီနောက်အမေရိကန်နိုင်ငံသားရဲ့ဝန်ကြီးအန်တိုနီဘလင်ကင်ဟာဗီယက်နမ်နိုင်ငံကိုခေတ္တဝင်ရောက်ခဲ့ပြီးဗီယက်နမ်ကွန်မြူနစ်ပါတီခေါင်းဆောင်ငူယင်ဖူထောင်းရဲ့ဇာပနာကိုတက်ရောက်ခဲ့ပါတယ်။ဂျပန်နိုင်ငံတိုကျိုမြို့မှာကျင်းပမဲ့ Quad American Japan Australia နဲ့အိန္ဒိယလေးနိုင်ငံပါဝင်တဲ့မဟာမိတ်အဖွဲ့အစည်းအဝေးအတွက်28ရက်နေ့မှာပဲဆက်လက်ထွက်ခွာသွားခဲ့ပါတယ်။ဇူလိုင်လ28ရက်နဲ့29ရက်နေ့တွေမှာ Indo-Pacific မဟာမိတ်အဖွဲ့ Quad လေးနိုင်ငံနိုင်ငံသားရဲ့ဝင်ကြီးတွေတွေ့ဆုံပြီးတရုတ်ရဲ့ဒေတာတွင်ချင်းချောက်မှုအပါအဝင်လုံခြုံရေးဆိုင်ရာကိစ္စတွေကိုဆွေးနွေးခဲ့ပါတယ်။မြမအရေးလက်ထက်သွင်းဆွေးနွေးခဲ့ပါတယ်။အမေရိကန်ကာကွယ်ရေးဝန်ကြီးလွိုက်အော့စတင်လည်းတက်ရောက်ခဲ့ပါတယ်။အမေရိကန်နိုင်ငံသားရေးဝန်ကြီးနဲ့ကာကွယ်ရေးဝန်ကြီးတို့ဂျပန်ဝန်ကြီးချုပ်ဂျပန်နိုင်ငံသားရေးဝန်ကြီးတို့နဲ့လည်းတွေ့ဆုံခဲ့ပါတယ်။နှစ်နိုင်ငံစီးရေးပူးပေါင်းဆောင်ရွက်မှုတွေတိုးမြှင့်သွားဖို့ဆွေးနွေးခဲ့ပါတယ
်။ We strongly oppose the PRC's efforts to unilaterally change the status quo by force in East China Sea.
အရှေ့တရုတ်ပင်လယ်ပြင်နဲ့တောင်တရုတ်ပင်လယ်ပြင်တွေအတွင်တရုတ်ရဲ့တစ်ဖက်သက်စီးရေးလှုပ်ရှားမှုတွေကိုအမေရိကန်နိုင်ငံသားရဲ့ဝန်ကြီးဘလင်ကင်ကရှုံချခဲ့ပါတယ်။ဂျပန်နိုင်ငံသားရဲ့ဝန်ကြီးယိုကိုကာမီကာဝါကလည်းတရုတ်ရဲ့ချိန်ချောက်မှုကိုအခုလိုပြောဆိုခဲ့ပါတယ်
။အချိကင်နိုအန်ဇေဟိုရှိုကန်ကျိုについては自らの利益のために国際
ဟာသူ့ရဲ့ကိုကြိုးစီးပွားအတွက်နိုင်ငံတကာစံတန်ဘိုးတွေကိုပြောင်းလဲပစ်တဲ့လှုပ်ရက်နဲ့သူ့ရဲ့စီးလှုပ်ရှားမှုတွေဟာဒေသတွင်းအတွက်သာမကနိုင်ငံတကာအတွက်ပါထူးဆိုးရင်စရာဖြစ်ပါတယ်။တရုတ်နဲ့ရုရှားစီးပူးပေါင်းဆောင်ရွက်မှုတွေအတွက်လည်းစိုးရိမ်မိပါတယ်။ရုရှားအနေနဲ့မြောက်ကိုရီးယားကိုကူညီထောက်ပံ့မှာကိုလည်းစိုးရိမ်ပါတယ
်။ဂျပန်မှာအမေရိကန်စစ်သား 9,000 ကျော်ရှိနေပါတယ်။ဇူလိုင်လ30ရက်နေ့မှာတော့အမေရိကန်နိုင်ငံသားရဲ့ဝင်ကြီးနဲ့ကာကွယ်ရေးဝင်ကြီးတို့ဖိလစ်ပိုင်နိုင်ငံကိုသွားရောက်ခဲ့ပါတယ်။တရုတ်ရဲ့ချင်းချောင်းမှုတွေရှိနေတဲ့အတွက်နှစ်နိုင်ငံစီးပူးပေါင်းဆောင်ရွက်မှုတွေကိုတိုးမြှင့်လိုက်ပါတယ်။ဖိလစ်ပိုင်ကာကွယ်ရေးစွမ်းရည်တိုးမြှင့်ဖို့အတွက်စီးအကူအညီဒေါ်လာ1,500ကိုပေးရလိုက်ပါတယ်။နိုင်ငံသားရဲ့ဝန်ကြီးဘလင်ကင်ကအခုလိုပြောဆိုခဲ့ပါတယ
်။ And many other countries in the region share concerns as well about some of the actions that the People's Republic of China has taken.
ရှီတယုတ်ပင်လယ်တောင်တယုတ်ပင်လယ်နဲ့နေရာအနှံ့တရုတ်ပြည်သူသမ္မတနိုင်ငံရဲ့တိုးမြင့်လှုပ်ဆောင်လာတာတွေနဲ့ပတ်သက်ပြီးတော့ကျွန်တော်တို့နိုင်ငံအပြင်ဒေသတွင်းတခြားနိုင်ငံတွေကပါစိုးရိမ်မှုတွေရှိပါတယ်
။
ဒါအပြင်ထောက်လန်းရေးသတင်းအချက်အလက်တွေဖလှယ်ဖို့ကိုလည်းဆွေးနွေးခဲ့ပါတယ်။တရုတ်ကတော့ကန့်ကွက်ပြီးဖိလစ်ပိုင်ကိုသတိပေးပါတယ်။အမေရိကန်နိုင်ငံသားရေးဝန်ကြီးနဲ့ကာကွယ်ရေးဝန်ကြီးတို့ဟာဖိလစ်ပိုင်သမ္မတမာကော့စ်ဂျူနီယာနဲ့လည်းတွေ့ဆုံခဲ့ပါတယ်။အခုလိုအချိန်မှာပဲဗီယက်နမ်ဝန်ကြီးချုပ်ဖမ်မင်ချန်ဟာဝန်ကြီးချုပ်မိုဒီရဲ့ဖိတ်ကြားချက်အရအိန္ဒိယနိုင်ငံကိုဇူလိုင်လ30ရက်နေ့က3ရက်ကြာတရားဝင်ခရီးသွားရောက်ခဲ့ပါတယ်။ဗီယက်နမ်ဝန်ကြီးချုပ်ဟာဝန်ကြီးချုပ်မိုဒီသမ္မတဒရောပတီမော်မူတို့နဲ့လည်းတွေ့ဆုံမှာဖြစ်ပါတယ်။ဒီခရီးစဉ်အတွင်းနှစ်နိုင်ငံကုံသွယ်ရေးအပြင်ကာကွယ်ရေးနဲ့လုံခြုံရေးဆိုင်ရာကိစ္စတွေပါပါဝင်မှာဖြစ်ပါတယ်။ဗီယက်နမ်နဲ့အိန္ဒိယဟာဂန္ဓာပေါင်းစုံပါဝင်တဲ့မဟာဗျူဟာမြောက်ဆက်ဆံရေးကို2016ခုနှစ်ကတည်းကအဆင့်တိုးမြင့်ထားတာဖြစ်ပါတယ်။ဒီလိုတန်တမန်အဆင့်ကို2008ခုနှစ်တုန်းကတရုတ်2012ခုနှစ်ကရုရှားတို့နဲ့ဗီယက်နမ်ကသဘောတူသတ်မှတ်ထားပြီးဖြစ်ပါတယ်။ဗီယက်နမ်ရဲ့ပြည်တွင်းထုတ်လုပ်မှုတန်ဖိုး GDP ဟာ2023ခုနှစ်တုန်းကဒေါ်လာဘီလီယံ440လောက်ရှိခဲ့ပြီး2025ခုနှစ်မှာဘီလီယံ900ကျော်ဖို့ခန့်မှန်းထားပါတယ်။အခုဗီယက်နမ်ဝန်ကြီးချုပ်ဖမ်မင်ချင်ရဲ့အိန္ဒိယခရီးစဉ်အတွင်းလက်ရှိပူးပေါင်းဆောင်ရွက်မှုတွေအပြင် Electronic ကန္တာ၊ဆက်သွယ်ရေးနည်းပညာ၊ Digital စီးပွားရေး၊ဉာဏ်ရည်တုနည်းပညာကြကန်လျာကူးပစ္စည်းထုတ်လုပ်မှုတဘာဝပတ်ဝန်းကျင်ကိုမထိခိုက်စေတဲ့စီးပွားရေးစတဲ့ကန္ဓာတွေကိုပါတိုးချဲ့ပူပေါင်းလှုပ်ဆောင်မယ်လို့မျှော်လင့်ရပါတယ်။လက်ရှိဗီယက်နမ်နဲ့အိန္ဒိယကုန်သွယ်ရေးဟာ15ဘီလီယံဒေါ်လာဘိုးရှိရာကနေလာမယ့်နှစ်အတွင်းဘီလီယံ20အထိရောက်ရှိဖို့မျှော်လင့်ထားကြောင်းဗီယက်နမ်ဝန်ကြီးချုပ်ကဇူလိုင်လ31ရက်နေ့နယူးဒယ်လီမှာပြုလုပ်တဲ့ဗီယက်နမ်အိန္ဒိယစီဝါရေးဆွေးနွေးပွဲမှာပြောဆိုခဲ့ကြောင်းဒီတပတ်အာရှနိုင်ငံရေးအစီအစဉ်မှာပြောကြတယ
်တပတ်တွင်အာရှနိုင်ငံရေးအစီအစဉ်ကိုကိုဇော်မိုးကျော်တင်ဆက်ပေးခဲ့တာဖြစ်ပါတယ်အခုတစ်ခါတော့လေယာစီဝါသတင်းများအစီအစဉ်ကိုထုတ်လွှင့်ပေးမှာဖြစ်ပါတယ်ပြည်တွင်းမှာစောင်းစီစဉ်မြင့်တက်ထပ်မံမြင့်တက်နေပြီးတော့လူသလောက်ဝယ်ယူလို့မရတဲ့အခက်အခဲတွေနဲ့ပါရင်ဆိုင်နေရပါတယ်ဒီသတင်းတွေအပြင်တပတ်အတွင်းလေယာထွက်ကုန်သီးနှံဈေးနှုန်းတွေရဲ့အတက်ကျဘယ်လိုရှိပါသလဲလေယာစီးပွားသတင်းတွေကိုစူးစီးပြီးတော့ Farmers Time Media ကတင်ဆက်ပေးထားပါတယ်ခင်ဗျာ
မင်္ဂလာပါလေယာစီးပွားသတင်းများစီစဉ်ကနေကြိုဆိုပါရစေလေယာစိုက်ပျိုးရေးချစ်သူများရှင်လန်းချမ်းမြေကြပါစေရှင်ဒီတစ်ပတ်အတွက်လေယာစီဝါသတင်းတွေကိုကိုမြင့်မေဟန်နဲ့သူကျမမေစပယ်ကတင်ဆက်ပေးတော့ပါမယ
်ဒီအပိုင်းတွင်မြန်မာနိုင်ငံလေယာစိုက်ပျိုးရေးနဲ့စီးပွားရေးကဏ္ဍကထိတ်တန့်ရောက်နေတဲ့သတင်းတွေထဲမှာတော့စားအောင်စီစေးကထပ်မံမြင့်တက်နေပြီးလူတလောက်ဝယ်ယူလို့မရတဲ့အခက်အခဲတွေနဲ့ရင်ဆိုင်နေရတယ်ဆိုတဲ့သတင်းနဲ့စကြပါရစေစားအောင်စီစေးကကော်မတီကတတ်မှတ်တဲ့ရည်ညွှန်းစေးထက်3000လောက်မြင့်တက်နေပြီးလူတလောက်ဝယ်ယူလို့မရတဲ့အခြေအနေတွေနဲ့ရင်ဆိုင်နေရတယ်လို့စားသုံးသူပြည်သူတွေကပြောပါရစေစောင်းစီတင်သွင်းတူလောင်ဖြန့်ပြူးရေးလုပ်ငန်းကြီးကြပ်ရေးကော်မတီကဇူလိုင်လ29ရက်ကနေဩဂတ်စ်လ4ရက်နေ့အတွင်းမှာစောင်းစီတပိတ်တာကို9485ကျပ်နဲ့သာရောင်းချကြဖို့တတ်မှတ်ထားပေမဲ့ပြင်ပဈေးကွက်မှာတော့တပိတ်တာကို15000ကျပ်လောက်အထိပေါက်ဈေးဖြစ်ပေါ်နေတာပါစစ်ကောင်စီကပြည်ပကနေစောင်းစီတင်သွင်းမှုကိုထပ်ဝက်လောက်ချော့ချလိုက်တဲ့အပြင်စိုင်းတွေကိုခွဲတန်းချပေးတဲ့စီပမာဏကလည်းအလွန်နှဲပါတယ်လို့ဘကိုးတိုင်းအနောက်ချမ်းကစောင်းစီရောင်းဝယ်ရေးလောက်ကင်သူတအူးကပြောပါတယ်ပြည်တွင်းဈေးကွက်လိုအပ်ချက်ကိုပြည့်မီအောင်ရောင်းချပေးနိုင်ခြင်းမရှိတဲ့အတွက်စားအောင်စီဈေးတွေအစမတန်မြင့်တက်လာသလိုပြည်တွင်းကထွက်တဲ့မြေပဲစီနှမ်းစီဈေးနှုန်းတွေကလည်းဇက်တိုက်မြင့်တက်လာတယ်လို့ဆိုပါရယ်ပြီးခဲ့တဲ့ဇွန်လအတွင်းကမြေပဲစက်ကြိုက်စီတစ်ပိတ်သားကို14500ကနေ16000ကျပ်မြေပဲစုံစီတစ်ပိတ်သားကို15500ကနေ18000ကျပ်သာရှိပြီးလက်ရှိမှာတော့စက်ကြိုက်စီကတစ်ပိတ်သားကို18000ကျပ်လောက်အထိပေါက်ဈေးရှိလာသလိုစုံစီကလည်းတပိတ်တာကို2000ကျပ်လောက်အထိမြင့်တက်လာတာကိုတွေ့ရပါတယ်နှမ်းစီကလည်းအရင်ကတပိတ်တာကို18000ကျပ်လောက်ပေါက်ဈေးရှိရာကနေလက်ရှိမှာတော့တပိတ်တာကို2000ကျပ်လောက်အထိပေါက်ဈေးတွေဖြစ်ပေါ်နေတယ်လို့ညာဦးမျိုးတွေကမြေပဲစီရောင်းဝယ်ရေးလောက်ကင်သူတဦးကပြောဆိုထားပါတယ
်စိုက်ပျိုးဈေးမြင့်တက်လာပြီမယ်ငွေဈေးကွက်ကျဆင်းလို့တောင်သူတွေအခက်တွေ့နေပါတယ်မြောက်မျိုးစေးပါဝင်စိုက်ပျိုးရေးတွင်အစုဇင်းတွေကအဆမတန်မြင့်တက်လာပြီးမြောက်ဈေးကွက်ကဆက်တိုက်ကျဆင်းလာတာကြောင့်အခက်အခဲတွေနဲ့ရင်ဆိုင်နေရတယ်လို့မြောက်စိုက်တောင်သူတွေကပြောပါတယ်ပြီးခဲ့တဲ့နေ့ကမြောက်မျိုးစေးတစ်ထုပ်ကို9000ကျပ်လောက်တာပေါက်ဈေးရှိခဲ့ပြီးမြောက်ရှိမှာတော့တစ်ထုပ်ကို15000ကျပ်လောက်ထိဈေးပေးဝယ်ယူနေရပြီး ဗိုတဆေဓာတ်မြော်စာနဲ့စက်သုံးစီစဉ်တွေကလည်းနှစ်ဆနီးပါးလောက်မြင့်တက်သွားတာပဲဖြစ်ပါတယ်အရင်ကငရုတ်တအီကစိုက်ပြူရင်6သိန်းဝန်းကျင်လောက်ပဲကုန်ကြပြီမယ်2023ခုနှစ်မှာတော့တအီကကို10သိန်းကျော်တိကုန်ကြစီမြင့်တက်ခဲ့ပါတယ်အခု2024ခုနှစ်မှာတော့ငရုတ်တအီကကို15သိန်းကနေသိန်း30လောက်တိကုန်ကြစီရှိနေရလို့တောင်သူတွေကပြောဆိုကြပါတယ်ရှမ်းပြည်နယ်မြောက်ပိုင်းနဲ့ရခိုင်ပြည်နယ်မှာတိုက်ပွဲတွေပြင်းထန်ခဲ့တဲ့2023ခုနှစ်အောက်တိုဘာလအတွင်းကငရုတ်ဒီစိန်ကြောက်စိန်ဆိုကတပိတာကို4500ကျပ်လောက်ပေါင်သေးရှိခဲ့ပြီးလက်ရှိမှာတော့တပိတာကို2500ကျပ်လောက်သာဈေးရရှိနေရပဲဖြစ်ပါတယ်ကလော့အော်ဒီကတော့တပိတာကို8000ကျပ်လောက်ထိပေါင်သေးရှိနေပြီး2000ကျပ်လောက်ဈေးကျဆင်းသွားပါတယ်တာမုံငရုတ်ဒီစိန်ကတော့တပိတာကို9000ကျပ်ဝန်းကျင်လောက်ပေါင်သေးရှိနေပြီးဈေးမြင့်တက်လာတယ်လို့ဆိုပါတယ်ရန်ကုန်ပြည်နယ်ကုန်စည်တိုင်းငရုတ်6ဈေးကွက်မှာတော့ငရုတ်ရှိပန်းရင်ကတပိတာကို4000ကနေ4500ကျပ်ငရုတ်ပုစင်ဖြူကျွန်းကတပိတာကို10000ကနေ11500ကျပ်နဲ့အယောင်းဝယ်ဖြစ်နေတာကိုတွေ့ရပါတယ
်ကိုညံတွေရေလွှမ်းမှုခံရလို့ AR တိုင်းထွက်ကိုညံရဲ့ဈေးနှုန်းတွေအစမတန်မြင့်တက်နေပါတယ်မြေရေမြင့်တက်မှုကြောင့် AR တိုင်းကထွက်ရှိတဲ့ကိုညံဈေးတွေအစမတန်မြင့်တက်နေပြီးရန်ကုန်ဈေးကွက်မှာတပိတာကို4200ကျပ်ထိပေါက်ဈေးရှိနေတယ်လို့ကိုနဲ့ကွန်ဒီရောင်းဝယ်လောက်ကင်သူတွေကပြောပါရယ်ညောင်တုံးပန်းတော်ကျောင်းကုန်းမအူပင်မြို့နယ်အပါအဝင်မြို့အကျုံးပေါ်ဒေသအများစုမှာစိုက်ပျိုးထားတဲ့ကွန်ညံစိုက်ခင်းတွေရေလွှမ်းမှုခံရပြီးပျက်စီးကုန်လို့ကွန်ထွက်နှုံရော့ကျနေတဲ့အတွက်ဇူလိုင်လ20ရက်ကစပြီးကွန်ရဲဈေးတွေမြင့်တက်လာတာလို့ပြောဆိုကြပါရယ်ကွန်ညံတွေကတ
ော့တော်တော်များများကဒီပေါ့ဗျာစိုက်ပြီးကားကြတဲ့လေးတွေရောတလားသားနှစ်လားကျွန်တော်တို့3လသားမှကူရတာဟုတ်အဲ့တော့သလာသားနှလားသားလေးတွေသုံးလားသားလေးတွေအကုန်လုံးရေထဲပါသွားတဲ့ခါကျတော့ကွန်သေးတွေကမရှိတော့ဘူးပေါ့ကွန်ကွန်နေရာမရှိတော့ဘူးဗျာတော့မဆိုရင်ကွန်သေးဒီပုံများလုံးထက်တဲ့တန်းတော်ညောင်ဆုံးဘက်မှာဒီကအသုံးမလုပ်ဘောင်းလောက်မြုပ်ထွက်တော့ဟိုဟာကိုယ်ကမရှိတော့ဟိုရံပုံမှာလည်းကိုယ်မရှိတော့ဈေးကဆောင့်တက်လာ
လက်ရှိဈေးကွက်အတွဲမှာညောင်တုံးပန်းတော်ရိုးညို့ရိုးစိန်ကွန်ရက်ကအရေအသွေးပေါ်လိုက်ပြီးဆယ်ပိတ်တာကိုအနေဆုံး3,900ကနေအမြင့်ဆုံး4,200ကျပ်အထိဈေးမြင့်တက်နေတာဖြစ်ပါတယ်အလားတူအရေအသွေးအနှဲငယ်ညံ့တဲ့ညောင်တုံးပန်းတော်ကျောင်းကုန်းမအူပင်ထိုင်ဝမ်ရိုးနီတွေကလည်းဆယ်ပိတ်တာကိုအနေဆုံး3,900ကနေ2,900ကျပ်လောက်အထိပေါက်ဈေးတွေဖြစ်ပေါ်နေပါတယ်ပြီးခဲ့တဲ့ဇူလိုင်လဒုတိယအပတ်အထိဈေးကွက်ထဲမှာရိုးညို့ရိုးစိန်ကွင်းရက်ဈေးနှုန်းကဆယ်ပိတ်တာကိုအနေဆုံး5,000ကနေအမြင့်ဆုံး3,500ကျပ်အထိသာပေါက်ဈေးရှိခဲ့တယ်လို့ထိုင်ဝမ်ရိုးနီကလည်းဆယ်ပိတ်တာကို4,000ကနေ13,000ကျပ်အထိသာပေါက်ဈေးရှိခဲ့တာပါတပတ်အတွင်းဆယ်ပိတ်တာကို13,000ကနေ28,000ကျပ်အထိဈေးမြင့်တက်သွားတာဖြစ်ပါတယ
်ဈေးကောင်းမှုရေရေဝင်သွားတဲ့အခါကတော့ပြတ်သွားပြီမင်းရတော့ကိုလုံးတက်ပြန်ဆိုင်ရအောင်ပြန်ဆိုင်ရင်သူကကိုင်းက3,000ကျပ်အထိဆိုင်အကုန်လုံးပြတ်ပြီးသွားပြီအဲ့ဒီလူတွေတော့ကတော့ဟိုဟာပဲညနေကလည်းထိုင်ကြည့်နေရောကွယ်ကိုချန်ကြီးဒီရင်မြုပ်သွားပြီးတော့ပြန်ရင်မြုပ်နေတာရင်းကိုအဲ့လိုစိတ်စိတ်နဲ့ထိုင်ကြည့်ရတာကြီးပဲအမှန်တကယ်ဘာမှလုံးမရဘူးအဲ့ကြိုင်ထိုင်ကြည့်ရတာများတဲ့လူတွေစိတ်မခိုင်တဲ့လူတွေကမိုးတက်မိုးကြီးမိုးရဲလူများကမိုးပေါ့တော့ဝတ်ကြည့်နေရအဲ့လိုပဲ
ကိုညံတွေကစိုက်ပျိုးစိတ်က3,150လောက်ကုန်ကြတာကြောင့်လက်တလောကိုညံတွေရေလွှမ်းမှုခံရမှုကြောင့်ကြီးမားတဲ့ထိခိုက်ဆုံးရှုံးမှုတွေနဲ့ရင်ဆိုင်နေရတယ်လို့ပြန်လည်ပြုပြင်ထိန်းသိမ်းရေးအတွက်လည်းကုန်ကြစရိတ်လိုအပ်ချက်တွေရှိနေအောင်မှာဖြစ်တယ်လို့ကွန်ဆိုက်တောင်သူတွေကပြောဆိုကြပါတယ်
အခုဆက်ပြီးဇွန်လ23ရက်နေ့ကနေ30ရက်နေ့ထိဈေးကွက်တွင်တက်ကြနိုင်ပြီဖြစ်သွားတယ်။လေယာထွက်ကုန်တည်နေစင်းတွေကိုပြောပြပေးချင်ပါသေးတယ်။အခုတစ်ပတ်မှာတော့ပေမျိုးစုံရောင်းဝယ်အင်းနေသလိုပြောင်းဈေးကလည်းကျဆင်းနေပါသေးတယ်။ပေးစင်းကောင်ကလက်ကျင်နေနေပြီးအယောင်းဝယ်နေနေရကြောင့်ဈေးဆက်အေးနေပါသေးတယ်။ဇွန်လ23ရက်နေ့ကရန်ကုန်ပြည်နယ်ကုန်စည်တိုင်းဈေးကွက်မှာပေးစင်းကောင်ကတတန်ကို44,250ကျပ်လောက်ပေါက်ဈေးရှိခဲ့ပြီးဇွန်လလကုန်မှာတော့တတန်ကို42,900ကျပ်ထိဈေးကျဆင်းသွားတာကိုတွေ့ရပါတယ်။တပတ်အတွင်းတတန်ကို23,000ကျပ်ဝန်းကျင်ထိဈေးထိုးကျသွားတာဖြစ်ပါတယ
်။မပဲကတော့ပြည်တွင်းမှာအယောင်းဝယ်ပုံမှန်ရှိနေပေမဲ့ဈေးကတော့ဆက်အေးနေပါတယ်။အဓိကဝယ်လဲဖြစ်တဲ့အိန္ဒိယမှာလည်းပြည်တွင်းဝယ်လိုအာရုံဈေးနှုန်းမှာကျဆင်းနေတယ်လို့အိန္ဒိယအခြေစိုက်သတင်းတွေမှာဖော်ပြထားပါတယ်။ရန်ကုန်မြို့နယ်ကုန်စည်တိုင်းဈေးကွက်မှာဇူလိုင်လ23ရက်နေ့ကမပဲတဒံကို33,450ကျပ်ပေါက်ဈေးရှိပြီး ဇူလိုင်လ30ရက်နေ့မှာတော့တံတန်းကို33သိန်း2900ကျပ်ကိုကျဆင်းသွားပါတယ်။တစ်ပတ်အတွင်းတံတန်းကို16000ကျပ်လောက်ကျဆင်းသွားတာဖြစ်ပါတယ်။
ဈေးဝယ်တွင်လက်ကျန်နေနေပြီမဲ့ရောင်းဝယ်ပုံပဲရှိနေပြောင်းစီကအနေငယ်ပြန်ကြရေးပြလာပါတယ်။မန္တလေးကုန်စည်တိုင်းဈေးကွက်မှာတော့ဇွန်လ30ရက်နေ့ကပြောင်းဖို့စစ်ဗမာ54ပိတ်တောင်တအိတ်ကို6,900ကနေ6,800ကျပ်ကြားပေါက်စီရှိနေပြီးတအိတ်ကို1000ကျပ်လောက်စီကျဆင်းသွားပါတယ်။ပြောင်းဖို့စစ်ရှင်ကလည်း54ပိတ်တောင်တအိတ်ကို9000ကနေ9200ကျပ်ကြားပေါက်ဈေးရှိနေပြီးကျပ်2000နီးပါးလောက်ဈေးကျဆင်းသွားတာကိုတွေ့ရပါတယ်။အခုတင်ဆက်ပေးထားတဲ့ဒီနယ်ဈေးနှုန်းတွေကအချိန်နဲ့မျှပြောင်းလဲမှုတွေရှိနိုင်ပါတယ်ရှင်
။လေယာစီးပွားသတင်းများအစီအစဉ်ကို Farmers Time Media ကတင်ဆက်ပေးခဲ့တာဖြစ်ပါတယ်။အခုတစ်ခါတော့ဥရုယာတီနဲ့အနာဂတ်ကမ္ဘာအစီအစဉ်ကိုတင်ဆက်ပေးမှာပါ2024ဇူလိုင်လနောက်ပိုင်းမှာပဲထိုင်ဝမ်ဖိလစ်ပိုင်နဲ့တရုတ်နိုင်ငံတို့ကိုအင်အားပြင်းတိုက်ဖုန်းမုံတိုင်းဝင်တိုက်သွားတဲ့အတွက်လူအသက်တွေအပါအဝင်ပျက်စီးဆုံးရှုံးမှုအတော်ကြီးမားခဲ့ပါတယ်။ခုလိုပြင်းထန်တဲ့သဘောဘေးအန္တရာယ်ကိုမြန်မာအပါအဝင်အာရှကဒီကမ်းရိုးတန်းပြည်သူတွေရှေ့ဆက်ပုံမကြုံတွေ့ရမှာဖြစ်တဲ့အတွက်ကြိုတင်ပြင်ဆင်မှုတွေလုပ်ထားကြဖို့ကြွမ်းကျင်သူတွေဘက်ကအရေးကြီးတိုက်တွန်းနေပါတယ်။ဥရုယာတီနဲ့နာဂတ်ကမ္ဘာအစည်းအဝေးမှာနန်းလောင်ကတင်ဆက်ပေးထားပါတယ်ခင်ဗျာ။
အာရှတိုက်မှာမိုးရာသီကာလဇူလိုင်နဲ့အောက်တိုဘာလအထိမိုးများပြီးတော့မုန်တိုင်းတွေဝင်လာတတ်ပေမဲ့ဥတုရာသီပြောင်းလဲမှုကြောင့်ဆိုက်ကလုန်းမုန်တိုင်းတွေရောအပူပိုင်းမုန်တိုင်းတွေပါပိုးပြီးတော့အကောင်လာတဲ့လို့ကြွမ်းကျင်သူတွေကထောက်ပြနေတာပါတိုက်ဖုန်းမုန်တိုင်းတွေပိုအကောင်လာတဲ့အတွက်တန်ပေါင်းများစွာတော့ကန်ယူရနဲ့ပြည်သူတွေအတွက်တဘာဝဘေးဒဏ်ခံနိုင်ရေးအစီအစဉ်တွေချမှတ်ဆောင်ရွက်ဖို့ပညာရှင်တွေကသတိပေးတိုက်တွန်းနေပါတယ်ဟောင်ကောင်တက္ကသိုလ်အာရှပစိဖိတ်တိုက်ဖုန်းမုန်တိုင်းသုတေသနဌာနညွှန်ကြားရေးမှူးဂျော်နီချန်ကအခုလိုပြောပါတယ
် You have a higher sea surface temperature because the entire atmosphere exposed the ocean
ကဘာကြီးပိုပြီးပူနွေးလာတဲ့အချိန်မှာဒေဒုနဲ့တိစပ်နေတဲ့သမုတ်တရားရေမျက်နှာပြင်ရဲ့အပူချိန်လဲလိုက်ပြီးတိုးလာပါတယ်ရလက်ကတော့သမုတ်တရားတဲကနေလေဒုထဲတက်လာတဲ့ဆွမ်းအင်ပိုတိုးလာစေတာပါအဲ့ဒီအခါမှာအပူပိုင်းမုန်တိုင်းတွေအားကောင်းလာအောင်တွန်းအားပေးလိုက်သလိုဖြစ်လာပါတယ်
။ပင်လယ်သမုဒ္ဒရာရေတုတွေပိုးပြီးတော့ပူနွေးလာတဲ့အကျိုးဆက်ကတော့ကန်ယူရန်လူဦးရေထူထပ်လာတဲ့အာရှတိုက်နိုင်ငံတွေမှာအပြင်းအထန်ရင်ဆိုင်နေရတာပါ။လက်တလောကာလမှာပဲတရုတ်၊ကိုရီးယားနဲ့ဂျပန်နိုင်ငံအထိအင်အားပြင်းတဲ့အပူပိုင်းမုန်တိုင်းကြီးတွေပိုးပြီးတော့တွေ့လာနေရသလိုပျက်စီးဆုံးရှုံးမှုတန်ဖိုးကလည်းပိုများလာတယ်လို့ Chan ကပြောပါတယ်။တိုက်ဖုန်းမုန်တိုင်းကြီးတွေနဲ့အပူပိုင်းမုန်တိုင်းကြီးတွေကိုရင်ဆိုင်နိုင်ဖို့ပြင်ဆင်ထားရမယ့်နည်းလမ်းတွေကိုလည်းသူကအခုလိုအကြံပြုပါတယ်
။ What we are seeing in recent years is that you have more of these storms hitting Fujian, Zhejiang.
ဆိုင်းရေပေးဝေမှုစနစ်တွေကာလန်ယထာလန်စတဲ့စနစ်ကြီးတစ်ခုလုံးကိုပုံစံပြောင်းလဲပြီးပြန်လည်တည်ဆောက်ဖို့လိုပါတယ်။ဒါအတော်ကြီးတဲ့လုပ်ငန်းတွေဖြစ်ပါတယ်။ဒါကြောင့်တစ်နှစ်နှစ်နှစ်ထဲနဲ့ပြီးမဲ့ကိစ္စတော့မဟုတ်ပါဘူး။ဒါပေမဲ့လည်းအင်အားပိုကောင်းလာမဲ့မုန်တိုင်းတွေကိုရှေ့ဆက်မလွဲမသွေရင်ဆိုင်ကြရမှာဖြစ်တဲ့အတွေ့စတင်ဆောင်ရွက်ကြရမယ်မဟာဗျူဟာတွေဖြစ်ပါတယ်
။မုန်တိုင်းတွေနဲ့မကြုံဖူးတဲ့ဒေသတွေမှာလည်းအခုလိုအပူပိုင်းမုန်တိုင်းကြီးတွေဝင်တိုက်လာလိမ့်မယ်လို့လည်းပြောပါတယ်။ဒါကြောင့်မုန်တိုင်းနဲ့မကြုံဖူးတဲ့မြို့တွေရွာတွေကိုလည်းတဘာဝဘေးဒဏ်အတွက်ကြိုတင်ပြင်ဆင်ထားဖို့လိုလာပြီလို့စင်ကာပူနိုင်ငံနန်ညာနိပညာတက္ကသိုလ်ကကမ္ဘာမြေရေးရာသုတေသနဌာနညွှန်ကြားရေးမှူးဘန်ဂျမင်ဟော့သွန်ကအကြံပြုပါတယ်။
When we think about adaptation, we need to think of this in a very holistic way. It's not just the case.
လောင်နေလာတဲ့ဥဒုယာတိခြေတွေနဲ့လိုက်ရောညီထွေဖြစ်မဲ့နီလန်တွေကိုတွေးကြတဲ့အခါနီလန်မျိုးစုံကိုထည့်သွင်းစဉ်းစားဖို့လိုပါတယ်။ကြောက်တုံးတွေနဲ့ရေကာတာတိုင်းတွေတိဆောက်တာမျိုးနဲ့မလုံလောက်ပါဘူး။သဘာဝတရားကိုပါထည့်သွင်းစဉ်းစားပြီးအဖြစ်ရှာမှာပါ။ကာယူတန်တဝိုက်ကမျိုးတွေရွာတွေမှာရှိတဲ့လူမှုစီးပွားရေးတွေမကတဘာဝပဝင်းကျင်အပေါ်ကိုဘလို့သဲရောက်မှုရှိလာမလဲဆိုတာကိုလည်းစဉ်းစားကြရမှာဖြစ်ပါတယ်
။အာရှဖက်မှာမိုရင်ကာလာရောက်တိုင်းမုန်တိုင်းတွေဝင်လာတတ်ပေမဲ့လို့ဥဒုယာတိပြောင်းလဲမှုကြောင့်အဲ့ဒီမုန်တိုင်းတွေပိုးပြီးတော့အကောင်လာတဲ့အပြင်မိုးသက်ထန်ပြီးတော့လေပြင်းတွေတိုက်တာရေကြီးရှန်နာတွေလည်းပိုအဖြစ်များလာတယ်လို့သိပ္ပံပညာရှင်တွေကထောက်ပြပါတယ
်။ Corals, oysters and mangroves, they are biodiversity hotspots.
ဇီဝမျိုးစုံမျိုးကွဲတွေဖြစ်တဲ့တန်းသားကြောက်တန်းတွေကနုကမောင်းကောင်းတွေနဲ့ဒီရေတော်တွေဟာဂေယဗေဒစနစ်အတွက်လွန်ရေးကြီးတဲ့အခန်းကဏ္ဍမှာရှိကြပါတယ်။ ကျွန်တော်တို့အတွက်ရေးတွေကိုစစ်ထုတ်ပေးတယ်ကာဗွန်ဓာတ်ငွေအများကြီးကိုလည်းစုပ်ယူတိုးလောင်ပေးနေတာကြောင့်ဖလောင်ဝင်ဓာတ်ငွေထုတ်လုပ်မှုအတွက်လည်းအထောက်အကူဖြစ်စေပါတယ်နောက်ပြီးကာယူဓာတ်ကိုလည်းသူတို့ကအကာအွယ်ပေးပါတယ်
မုံတိုင်းနဲ့ရေကြီးရေရှမ်းမှုတွေအများလို့ကြုံနေရတဲ့ဖိလစ်ပိုင်နိုင်ငံမှာရေနုံမြောင်းစနစ်တွေပြိုပြင်ထားသလိုတိုက်ဖုန်းမုံတိုင်းဆိုင်ရာအရေးပေါ်သတိပေးချက်စနစ်ကိုလည်းအစိုးရကတပ်ဆင်ထားတာပါဒါပေမဲ့လည်းတဘာဝဘေးဒဏ်တွေပိုးပြီးတော့အားကောင်းလာတဲ့အတွက်ပျက်စီးဆုံးရှုံးမှုတွေကိုရှောင်လွှဲလို့မရနိုင်ပါဘူးဥဒုရာသီပြောင်းလဲမှုရဲ့အကျိုးဆက်ဖြစ်တဲ့အခုလိုတဘာဝဘေးဒဏ်တွေကြောင့်လက်လုံလက်စားလူဒန်းစားတွေပိုးပြီးတော့အထိနာကြရပါတယ်လမ်းပေးစေတဲ့သူဖြစ်တဲ့ဇာနေတာဂူစီတာကလည်းရေကြီးလို့ယဉ်နေထားသမျှအကုန်ဆုံးရှုံးခဲ့ရတယ်လို့အခုလိုပြောပါတယ
်။မြစ်တွေကိုအစိုးရကခက်နဲ့နဲ့ပြန်ပြီးတူးထားတဲ့အတွက်ရေကြီးရေရှမ်းတာမျိုးကြုံရတော့မှမဟုတ်ဘူးလို့ထင်ထားတာပါ။ဒီလောက်ထိရေတက်လာမယ်လို့လည်းထင်မထားပါဘူး။ရေတွေကရုတ်တရက်ကြီးတက်လာတာပါ။အခုတော့ဘဝကိုတုံညကနေပြန်ပြီးဆရမယ်ပုံဖြစ်နေပါပြီဒီလိုပဲအမြဲတမ်းဖြစ်နေတာပ
ါမြန်မာနိုင်ငံအနောက်မှာလဲမိုးရွာတရောက်တန်းရေကြီးရေရှမ်းလဲရှိပြီးတော့တချို့ဒေသတွေမှာတော့လူတွေပါသေဆုံးနေရသလိုဒီနှစ်ရေကြီးရေရှမ်းမှုတွေကအရင်ကတည်းကပိုးပြီးတော့အခြေအနေဆိုးလာတာကိုလဲလူမှုကွန်ရက်တွေနဲ့ပြည်တွင်းသတင်းတွေမှာတွေ့နေရပါတယ်အာရှတိုက်ကကန်ယိုဒါနဲ့ပြည်သူတွေဟာပင်လယ်ရေမြင့်တက်တာပြင်းထန်တဲ့သဘာဝဘေးဒဏ်တွေအပိုမိုအဖြစ်များလာတာနဲ့ကန်ယိုရန်တွေရေတိုက်စားလာတာမျိုးလိုဥဒုရာသီပြောင်းလဲမှုရဲ့အကျိုးသက်ရောက်မှုတွေနဲ့ရင်ဆိုင်နေရတာဖြစ်ပါတယ်။ဘင်္ဂလားဒေ့ရှ်၊ဗီယက်နမ်နဲ့ဖိလစ်ပိုင်တို့လိုနိုင်ငံတွေမှာအခုလိုသဘာဝဘေးဒဏ်တွေနဲ့ရင်ဆိုင်နေရတာကိုလည်းအထင်ရှားတွေ့နေရပါတယ်။ဒါကြောင့်လဲရေနုံမြောင်းစနစ်တွေ၊လေပြင်းတံနဲ့ရေကြီးရေရှမ်းမှုတန်းခံနိုင်တဲ့အဆောက်အုံတိဆောက်သားမျိုးလိုကြိုတင်ပြင်ဆင်မှုတွေတင်မကဘဲ Green Infrastructure ဆိုတဲ့စိတ်မီတော့တည်ရတော့နဲ့ပန်းချံတွေလိုနေရာမျိုးတွေဖန်တီးထားဖို့လဲပညာရှင်တွေကအကြံပြုတိုက်တွန်းနေကြတာဖြစ်ပါတယ်။ကျွန်မနှောင်းလာပ
ါ။ဥရုယာဒီနဲ့နာဂကဘာအစည်းအဝေးကိုနန်းလောင်ကတင်ဆက်ပေးခဲ့တာဖြစ်ပါတယ်။ VOA ကနေစနေနေ့ညပိုင်းမြန်မာဘာသာအစည်းအဝေးကိုည10:00 IT ဆက်ပြီးတော့တန်လွင့်ပေးနေပါတယ်။အခုတော့ဒီနောက်ဆုံးကြံတဲ့သတင်းတွေကသုတအစီအစဉ်ကိုထုတ်လွှင့်ပေးမှာပါဒီတစ်ပတ်သတင်းတွေကသုတအစီအစဉ်မှာတော့နိုင်ငံတကာကအင်တာနက်သုံးဆွဲမှုနဲ့ပတ်သက်ပြီးတော့တိမတ်စရာအကြောင်းတွေကိုမညညိုလွင်ကစူးစီးတင်ဆက်ပေးထားပါတယ်ခင်ဗျာ
တူရာမုတ်မိုင်ရှော့ကူဖီယေကာရေပါဆိုနာပန်ထရူကဒါရိုဗရာဂျီတိုရေကွာဒေဗရာ
ဒီနေ့ကမ္ဘာရေစီကြောင်းထဲမှာအင်တာနက်ဆိုတဲ့အရာကအရေးအပါဆုံးကဏ္ဍတစ်ခုအနေနဲ့ရှိနေတာပါနိုင်ငံအများစုနဲ့လူသားအများစုရဲ့နိုင်ငံရေးစီးပွားရေးပညာရေးကျန်းမာရေးလူမှုရေးအားကစားအမှုပညာစတဲ့ဘက်ဆောင်အရာအလုံးမှာအင်တာနက်ဆိုတာကမရှိမဖြစ်ဆိုသလိုအရေးပါလာပါတယ်ဒါကြောင့်အခု2024ခုနှစ်ဇွန်လအထိ Data Reporter ရဲ့ဖော်ပြထားတဲ့အချက်အလက်တွေအရတော့ကမ္ဘာပေါ်မှာအင်တာနက်အသုံးပြုသူပေါင်းဟာကမ္ဘာလူဦးရေရဲ့68%ရာခိုင်နှုန်းကျော်တန်ပေါင်း9000ကျော် 5.45 ဘီလီယံရှိတယ်လို့ဆိုပါတယ်။ဒီထဲမှာကမ္ဘာလူဦးရေရဲ့63%ရာခိုင်နှုန်းကျော်ကဆိုရှယ်မီဒီယာတွေအသုံးပြုကြတယ်လို့ဖော်ပြထားတာပါ။
Ahora internet gratis ya en los teléfonos.
Coño, qué bueno.
Internet ကိုအမျိုးအစားပေါင်းစုံ mobile phone တွေနဲ့သုံးကြသူတွေကအများဆုံးဖြစ်ပြီး internet အသုံးပြုသူပေါင်းရဲ့ 95.6% ရရှိတာပါ။ internet ကိုအကြောင်းအရာမျိုးစုံအတွက်အသုံးပြုကြပေမဲ့အများစုကသတင်းတွေကိုကြည့်ရှုကြတာဖြစ်တယ်လို့လဲဆိုပါတယ်။Reuters Institute ကကမ္ဘာတိုက်ကြီး6တိုက်က Digital ဈေးကွက်ကြီး48ခုကိုမေးမြန်းသုတေသနပြုဖော်ပြထားတဲ့2024 Digital News Report မှာတော့ဗီဒီယိုသတင်းတို့တွေကိုကြည့်ရှုသူအရေးအတွက်က82ရာခိုင်နှုန်းအထိရှိတယ်လို့ဆိုတာပါ။ဒါပေမဲ့လည်း online platform တွေမှာဖော်ပြထားတဲ့သတင်းတွေအပေါ်ယုံကြည်စိတ်ချရမှုရှိမရှိစိုးရိမ်ကြတဲ့အတိုင်းအတာကတော့ X နဲ့ TikTok မှာအများဆုံးဖြစ်တယ်လို့ဖော်ပြထားပါတယ်။ကမ္ဘာအနှံ့ Facebook ကနေသတင်းကြည့်ရှုတဲ့နှုန်းကလည်းမနစ်ကတဲ့ဆိုင်ရင်400ခန့်လုံးရော့ကျသွားတယ်လို့ပြောပါတယ်။
သတင်းတွေကိုအင်တာနက်ကနေကြည့်ရှုမှုအများဆုံးနိုင်ငံကတော့နိုင်ဂျီးရီးယားနိုင်ငံဖြစ်ပါတယ်89ရာခိုင်နှုန်းနဲ့တနေရာမှာရှိနေတာပါအဲ့ဒီနောက်မှာတော့ကင်ညာဖင်လန်တောင်အာဖရိကအိန္ဒိယဂျာမနီနော်ဝေးအိုင်ယာလန်ပီရူးနဲ့တူရကီနိုင်ငံတွေဟာအင်တာနက်ကနေသတင်းကြည့်ရှုမှုအများဆုံးနိုင်ငံတွေပဲဖြစ်ပါတယ်အာဆီယံနိုင်ငံတွေထဲမှာတော့အင်တာနက်ကနေသတင်းကြည့်ရှုသူအများဆုံးကအင်ဒိုနီးရှားနိုင်ငံမှာအဲ့ဒီနောက်မှာတော့ထိုင်းဖိလစ်ပိုင်စင်ကာပူနဲ့မလေးရှားနိုင်ငံတို့ဖြစ်ပါတယ်။သတင်းတွေအများဆုံးကြည့်ရှုတဲ့ social media တွေထဲမှာတော့ Facebook ကထိပ်ဆုံးမှရှိနေတာပါ။အဲ့ဒီနောက် YouTube နဲ့ WhatsApp ကတော့ဒုတိယနဲ့တတိယနေရာမှာရှိပါတယ်။ LINE လို့ခေါ်တဲ့ social media ကနေသတင်းကြည့်ရှုသူကတော့အ ਨੇ ဆုံးပဲဖြစ်ပါတယ်။သတင်းကြည့်ရှုဖို့ပဲဖြစ်ဖြစ်ဘယ်လိုအကြောင်းမျိုးအတွက်ပဲဖြစ်ဖြစ် Internet ကိုအသုံးပြုကြတာမှအိုင်ယာလန်၊နော်ဝေး၊ဆော်ဒီအာရေဗျနဲ့ UAE နိုင်ငံတွေကလူဦးရေရဲ့69ရာခိုင်နှုန်းဟာအင်တာနက်ကိုသုံးကြတယ်လို့အချက်အလက်တွေကဖော်ပြပါဗျ။ဆွစ်ဇာလန်၊ဒိန်းမတ် UK ၊ကျောင်းကိုရီးယား၊ဆွီဒင်၊စင်ကာပူ၊မလေးရှား၊ဩစတြေးလျ၊နယူးဇီလန်၊နယ်သာလန်နိုင်ငံတွေဟာလည်းနိုင်ငံလူဦးရေရဲ့65ရာခိုင်နှုန်းကျော်အင်တာနက်အသုံးပြုကြတာဖြစ်ပါတယ်။ဒီနိုင်ငံတွေနဲ့ဆန့်ကျင်ဘဲနိုင်ငံကတော့မြောက်ကိုရီးယားနိုင်ငံပါမြောက်ကိုရီးယားပြည်သူတွေကြားမှာအင်တာနက်အသုံးပြုမှုကမရှိသလောက်ဖြစ်ပြီးကမ္ဘာမှာအင်တာနက်အသုံးပြုမှုနောက်ဆုံးအဆင့်မှာရှိနေတာလည်းဖြစ်ပါတယ်မြောက်ကိုရီးယားပြည်တော့အင်တာနက်အသုံးပြုမှုအ ਨੇ ဆုံးနိုင်ငံတွေက Central African Republic Burundi တောင်ဆူဒန်၊နိုင်ဂျာ၊ယီမန်၊အာဖဂန်နစ္စတန်၊အီသီယိုးပီးယား၊ဘာကီနာဖာဆိုနဲ့မက်ဒါဂတ်စကာတို့ပဲဖြစ်ကြပါတယ်ရှင
်။တရင်းနေတဲ့ကသူတအစီအစဉ်ကိုမညညိုလွင်ကတင်ဆက်ပေးခဲ့တာဖြစ်ပါတယ်။ VOA ကနေစနေနေ့ညပိုင်းမှာပါသာအစီအစဉ်တွေကို Washington DC မြို့တော်ကနေတိုက်ရိုက်အသံလွှင့်ပေးနေပါဖြစ်ပါတယ်။တော်ရရှင်နေနေနဲ့ကျွန်တော်တို့ view မြန်မာပိုင်းကိုစာရေးသားဆက်သွယ်ခြင်းနဲ့အကြံပေးခြင်းနဲ့ဆိုရင်ကျွန်တော်တို့ကို email ကဖြစ်ဖြစ်ဒါမှမဟုတ် Facebook Messenger ကဖြစ်ဖြစ်တဆင့်ဆက်သွယ်နိုင်ပါတယ်။ကျွန်တော်တို့ရဲ့ email လိပ်စာကတော့ burmese@voanews.com ဖြစ်ပါတယ်ခင်ဗျာ။အခုတော့ကြံရှိနေသေးတဲ့အချိန်တွင်းမှာသတင်းချင်းချုပ်ကိုကိုဝင်းမင်းကတလဲအခြေညာပေးမှာဖြစ်ပါတယ်ခင်ဗျာ
။လာရှိုကအရှိမြောက်တိုင်းစစ်ဌာနချုပ်ရမခါကို MNDA ကိုကန့်နဲ့ပူပေါင်းတပ်တွေကသိမ်းလိုက်ပါပြီ။ရှမ်းပြည်နယ်မြောက်ပိုင်းလာရှိုမြို့ကစစ်ကောင်စီရဲ့ဒီရမခါကြီးကိုဒီနေ့ဩဂတ်လ3ရက်နေ့နေ့လယ်မှာ MNDA ကိုကန့်တပ်ဦးဆောင်တဲ့တပ်တွေကသိမ်းလိုက်တာပါ။ဒီ MNDA နဲ့တွဲတိုက်နေတဲ့ TNLA တအောင်တပ်ရဲ့အထွေထွေအတွင်းမှုဗိုလ်ချုပ်ဒါဖုံးကျော်ကရမခါကိုအလုံးစုံထိန်းချုပ်နိုင်ပြီးရမခါတာယုံထဲမှာရှိတဲ့မိသားစုနဲ့တပ်ဖွဲ့ဝင်အများအပြားကိုထိမ့်သိမ်းဖမ်းဆီးနိုင်ခဲ့တယ်လို့ VOA ကိုပြောပြပါဗျ။ကိုကန့်တရဲ့သတင်းတွေကိုထုတ်ပြန်ပေးနေတဲ့ကိုကန့်365 Internet Seminar ကလည်းသွေးထွက်တန်ရိုတိုက်ပွဲတွေနဲ့အတူဒီနေ့နေ့လည်း7နိုင်မိနစ်20မှာရမခါကိုအပြေးဝသိမ်းလိုက်ပါပြီလို့ဖော်ပြထားပါဗျခင်ဗျ။နောက်ဂျော်ဒန်မြေနောက်ဘက်ကမ်းမှာတော့ Israel တိုက်ခိုက်မှုတွေနောက်ထပ်5ဦးသေခဲ့ရတယ်လို့တာဝန်ရှိသူတွေကပြောပါဗျ။အစ္စရေးကတင်ယူထားတဲ့ဂျော်ဒန်မြေနောက်ဘက်ကမ်းဒေသကဂါဒစင်ကိုအစ္စရေးကလေကြောင်းကနေတိုက်ခိုက်မှုတွင်ပါလက်စတိုင်း9ယောက်သေဆုံးသွားခဲ့ရတယ်လို့အစ္စရေးစစ်တပ်နဲ့ပါလက်စတိုင်းကျန်းမာရေးတာဝန်ရှိသူတွေကပြောတာပါဂျော်ဒန်မြေနောက်ဘက်ကမ်းမြောက်ပိုင်းတယ်ခရမ်မြို့ပြင်ဘက်မှာစစ်သေးကျ9ယောက်စီလာတဲ့ကားကိုအစ္စရေးတပ်ကဒီနေ့မနက်တိုက်ခိုက်ခဲ့တာဖြစ်ပါတယ်ခင်ဗျာနောက်ရုရှားလီဒါစကန်နဲ့စီတူလောင်ကန်တွေကိုယူကရိန်းဘက်ကတိုက်ခိုက်ခဲ့တာမှာမိလောင်သွားခဲ့တယ်လို့ယူကရိန်းကဒီနေ့ပြောလိုက်ပါတယ်ရုရှားရဲ့မော်ရကော့ဖ်မိလောင်မှုဒီလီဒါစခန်းတိုက်ပွဲမှာလောင်စာစီတူလောင်ကန်ကြီးတချို့ပါမိလောင်ခဲ့တယ်လို့ပြောထားပါတယ်ခင်ဗျာ
သတင်းချင်းချုပ်ကိုကိုဝင်းမင်းချင်ညာပေးခဲ့တာဖြစ်ပါတယ်ဒီညာအစည်းအဝေးထုတ်လုပ်ရေးမှုကကိုစီသူဖြစ်ပြီးတော့အတန်လမိုင်းဆိုင်ရာအင်ဂျင်နီယာတွေကတော့ Cedric Franklin နဲ့ TM1 တို့ဖြစ်ပါတယ် VOA American အတန်ရဲ့စနေနေ့ညပိုင်းမြန်မာဘာသာအစည်းအဝေးကိုမြန်မာစံတော်ချိန်ည9နာရီကနေ10နာရီထိလိုင်းဒိုမီတာ3251နဲ့လိုင်းလမီတာ190တို့ကနေအတန်လွင့်ပေးခဲ့တာဖြစ်ပါတယ် VOE ကိုနားဆင်တဲ့အတွက်လည်းကျေးဇူးတင်ပါတယ်သောရရှင်နေအားလုံးဘေးကင်းလုံခြုံနိုင်တဲ့ညတညဖြစ်ပါစေဗျာကျွန်တော်ရန်နိုင်ပါ
This program